ဒီကနေ့သာသနာတော်နှစ်2559ခုနှစ်ခေါ်ဆောင်တက္ကသိုလ်1385ခုနှစ်ပြာသူလမ်းကြီးနေ့ည2014ခုတလပိုင်း15ရက်ဗုဒ္ဓဟူးနေ့ညကြားအခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့တဒါလီလံဝမရန်ကုန်မြို့နေသာသနာ့ဝန်ကြီးဌာနဒီကုဒီရီဓမ္မပိမံတော်မှာရှင်ရင်ကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပင်မှာဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့မိခင်ကြီးဒေါ်လတ်ကျန်ဤ24နှစ်ပြည့်မွေးနေ့အထိမ်းမှဖြစ်ဖြင့်သာသမီမြေမြေကျုံများစပေါင်းပြီးတော့ရှင်ရင်ကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပင်ဖြစ်ပါလေတရားနာရောက်ရှိလာကြတဲ့ပေတပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဒီနေ့ဒုတိယညဖြစ်ဖြင့်ဗတ္တရားဟောမှလည်းဆိုလို့ရှိရင်အင်္ဂုတ္တရနိကေနဝကနိပတ်ပါဠိတော်မှာလာရှိတဲ့မေကိယတုတ်တန်လို့တန်ခိုင်နာတိမတိမြတ်ပညာကောင်းခြင်းပေးပြီးတော့မှတ်တမ်းတင်တော်မူခဲ့တဲ့တုတ်တန်တရားကေသနာတစ်ခုရှိပါလေ။အဲဒီမေကိယတုတ်တန်မှာမြတ်စွာဘုရားကစေတောဝိမုတ်တိစိတ်ရဲ့ကိလေသာကလွတ်မြောက်မှုလို့ဆိုတဲ့ဒီစေတောဝိမုတ်တိကိုရင်ကျက်သွားစေနိုင်တဲ့တရား၅မျိုးဟောတာလားရှိတယ်။အဲဒီစေတောဝိမုတ်တိကိုရင်ကျက်သွားစေနိုင်တဲ့တရား၅မျိုးမှာတည်ပြီးတော့ဘာဝနာတရား၄ပါးကိုဆက်လက်ပြီးတော့ပေါ်များအထုတ်ကြရမယ်။ဒါဆိုလို့ရှိရင်စိတ်ဟာကိလေသာကနေလွတ်မြောက်မှုဆိုတဲ့တကယ်ချမ်းသာစေချမ်းသာမှန်ကိုရမယ်ဆိုပြီးတော့မေဂိယတုတ်တံကိုမြတ်စွာဘုရားဟောတော်မူခဲ့တယ်။ဒါကြောင့်ဦးဇင်းတို့အဲဒီမေဂိယတုတ်တံကိုတရားဒေသနာထဲမှာပါတဲ့အကြောင်းအချက်လက်လေးတွေစိတ်ထဲမှာဆွဲသွားစေဖို့ရည်ရွယ်ပြီးတော့မာပါ၌တည်လေးပါးကိုပွားလို့တရားကောင်းခြင်းပြီးပြီးတော့ဟောပါမယ်။ဒါဆိုလို့ရှိရင်ဒီကောင်းခြင်းလေးကိုဦးဇင်းတို့မှတ်မိတာနဲ့လေမာပါ၌တည်ရမယ်ဆိုတာဘယ်လိုတရားတွေမှမိမိတို့ပြီးပြီးတော့တနည်းအားဖြင့်မိမိတို့ရဲ့တဏ္ဍာမှာဘယ်လိုတရားတွေကိုတည်အောင်ဉာဏ်စတင်ကြိုးစားအထောက်ရမလဲဒီရင်အဲ့ဒီတရား၅မျိုးမိမိတဏ္ဍာမှာတည်အောင်ကြိုးစားပြီးတော့မိမိကိုယ်၌ကအဲ့ဒီတရား၅မျိုးမှာတည်ပြီးတော့အိဗေကတော့အမျိုးမျိုးရှိရနော်အဲ့ဒီတရား၅မျိုးမှာမိမိတည်ပြီးတော့တရားဘာဝနာတရား၄မျိုးကိုဆက်ပြီးတော့ပုံမြအထုတ်ကြရမယ်တဲ့ဒါဆိုလို့ရှိရင်စိတ်ရဲ့ကိလေသာကလွတ်မြောက်မှုစေတောဝိမုတ်တိရှင်းပြခိုင်မှပြီးတော့နောက်ဆုံးအရတမဉ္စအရတပုဉ္စကိုရလို့ချမ်းသာတဲ့ချမ်းသာမှန်ကိုမျက်မှောက်ပြုကြရမယ်ဆိုတာကိုပိဋကပေါင်းတရားတော်တို့ဒီကနေ့ညမေဂိယတုတ်တံကို၅ပါး၌တည်၄ပါးကိုပွားဆိုပြီးတော့တရားကောင်းခြင်းပြီးပြီးဟောပါမယ်နော်ဒီတရားဒေသနာတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အားလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုဒီစရာတရားလုံးစုံကိုတည်တော်မူမြင်တော်မူတဲ့သခင်မြတ်သားမြတ်ဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်လို့ရှိခိုးပူတော်ကြအောင်စုအလုံးလက်အုပ်ချီးမိုးပြီးတော့အာယုံပေးကြရအောင်ကရုဏာပိတလဟရေယပညာပိသောတာဝိရတမောဟတမအနရမရလောကကရုံဝန္တိသူကတံတတိဝိမုဒ္ဒံကရုဏာတိတလဟရေယမဟာကရုဏာတော်ဖြင့်ဤမြတ်သောစိတ်နှလုံးလည်းရှိတော်မူပါ၏ထာတော်ပညာပိသောတဝိရတမောဟဓမ္မံအရဟတမေတိဟုသောအယံဝလင်းဖြင့်ဝိသတိဟုသောမိုက်မောင်ကိုဖဲ့ခွာတော်မူ၏ထာတော်အနရမရလောကကရုံလူနှံပြမတတ္တဝါနန္ဒတို့ဤကြောက်တိတန်တို့အလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူဝံမိထတော်ဂတိဝိမုတ်တံဒေဝမနုဿနိရယာနေပေတောတရိသလာယစီငါတံတော်ဂတိရောမာနိသူသဖြင့်ကင်းလွတ်တော်မူမိထတော်သူကတံပတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုယ်တော်မြတ်စွာတော်မူဝံမိထတော်ဘုရားတစ္ဆာလေးရတရားမြတ်ကိုလက်ပေါ်နေနာမရမြန်ကဲ့သို့ ကျမ်းသာခြင်းနဲ့ဒီမြင်ပေတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပြည့်ပြမမံမှုယုံနာနဲ့ပြားဖြစ်ကြပါတော့ဘုရားတပည့်တော်တို့တည်းဘုံနေဝနာမှာကာယဝစီမနောစီတုံးနေသောတဏ္ဍမဖြင့်ဒုက္ခရောကျိုးလက်ဆောင်မောဟရှိခိုးဥညုပ္ပါဤမြတ်စွာဘုရားငါးပါး၌ဒီလေးပါးကိုပွားတဲ့မေဂီယတုတ်တန်ကိုစတင်ပြီးတော့နာယုခြင်းလုပ်နိုင်ရအောင်ပါ။ဘုရားရှင်ကိုရောင်မြတ်ကြီးသာလိကမြို့ရဲ့အနီးမှာတည်င်းသုံးတော်မူခြင်းကာလတုန်းကအဲ့ဒီဥယျာဉ်တော်မြတ်စွာဘုရားတည်င်းသုံးတဲ့နေရာနဲ့မလတ်မကမ်းမှာဇန်တုဆိုတဲ့ကျွာရှိအေးတဲ့။အဲ့ဒီကွာကိုသုံးခံပြီးတော့သုံးဖုံးပြီးနောက်ပြီးတော့အဲ့ဒီဆုံးလာလနဲ့မလမကမ်းမှာဦးဇင်းတို့တိမိကာလာမြစ်ဆိုတာရှိတယ်။ဘိုးကောင်မဲမဲလေးတွေပေါ်တဲ့မြစ်ပေါ့။အဲ့ဒီမြစ်ကမ်းဘေးမှာလည်းပဲဦးဇင်းတို့အင်မတန်ตายရတဲ့တရတော်ကြီးတစ်ခုရှိတယ်။အဲ့ဒါမြတ်စွာဘုရားအဲ့ဒီမှာသတင်းသုံးသုံးကမြတ်စွာဘုရားရဲ့အနိနာမှာအလုတ်ကျွေးရဟန်းကဘယ်သူလဲဆိုတော့မေဂီယမထေတဲ့။အဲ့ဒီမေဂီယမထေကမြတ်စွာဘုရားရဲ့ဝိဇိဝိနည်းကိုကြည့်လို့ကြွေးရတဲ့ယဟန်ပေါ့အဲ့ဒါတနေ့တော့အဲ့ဒီရှင်မေကြီးရကယောဂနေဆုံးကံဆုံးဖုံးပေးပြီးတော့သူကအကြောင်းရင်းညာပြီးလမ်းလျှောက်သွားရင်းနဲ့အဲ့ဒီတရက်ဥယျာဉ်ကြီးကိုသူမြင်တယ်အဲ့လိုတရက်ဥယျာဉ်ကြီးကိုမြင်တော့သူ့စိတ်ထဲမှာဒီတရက်ဥယျာဉ်ကြီးတရက်တုံးကြီးထဲသွားပြီးတော့တိတိကျကျတရားဘာဝနာလုပ်ကိုသွားပြီးတော့ကျူစွာအထောက်ရမယ်ဆိုရင်တော့ငါတရားတို့တရားမြတ်တွေကိုမြန်မြန်ကြားနိုင်မှာပဲတရားတွေမြန်မြန်တိုးတက်မှာပဲဒါကြောင့်မြတ်စွာဘုရားတန်တော်ဘာရောက်ရင်ငါအခွင့်တောင်းပြီးတော့အဲ့ဒီတရားဥယျာဉ်တရားတော်ကြီးတွေတောင်းပြီးတော့ငါတရားအထုတ်မယ်လို့သူကအဲ့လိုစဉ်းစားတယ်။အဲ့ဒါနဲ့မြတ်စွာဘုရားဒီသူရောက်လာတော့မြတ်စွာဘုရားကိုသူခွင့်ပတ်တယ်။ရှင်ဘုရားတဲ့။ဘုရားတပည့်တော်အဲ့ဒီတရားတော်ကြီးတွေတောင်းပြီးတော့တရားဘာဝနာအလို့ကြိုးစားအထုတ်ပြရစီ။အဲ့ဒါမြတ်စွာဘုရားကဒီအချိန်မှာရှင်မေဂိယရဲ့တန်တော်မှာဟိုအိန္ဒြေမရင်ပြတ်သေးဘူး။ဒီတရားတော်ကြီးတွေကိုတွန်းလည်းပဲသူတရားသူတရားမြတ်ကိုမရနိုင်ဘူးမရနိုင်သေးဘူးဆိုတာကိုတည်တော်မူမြင်တော်မူတဲ့အတွက်ကြောင့်စိတ္တံဒီကြီးကအခုငါဖေဟာနားမှာအလုတ်ကြီးရဆိုလို့တင်တပါးတည်းပဲရှိတယ်။အဲ့ဒါသင်ကအဲ့ဒီတရားတော်လေးကိုတွန်းပြီးတော့တရားအထုတ်မယ်ဆိုရင်ငါနားမှာတပါးမှအလုတ်ကြီးရမရှိဘူးတဲ့။ဒါကြောင့်နောက်ထပ်ယဟန်တပါးအလုတ်အကြီးယဟန်တပါးရောက်လာတဲ့အထိဆိုင်ရမှာ哦။အဲ့လိုပြောတဲ့အခါကျတော့ရှင်မေကြီးရကပုထုဇဉ်တဘာဝကိုတင်နာကိုပဲအမှန်လို့နားလေထားတာဆိုတော့မြတ်စွာဘုရားပြောတဲ့စကားကိုမြတ်စွာဘုရားတားတာကိုသူလက်မခံဘူးမြတ်စွာဘုရားတဲ့တပည့်တော်ကိုခွင့်ပြုပါတပည့်တော်ဟာတရားသူတရားမြတ်ရရှိရတဲ့အထက်အထက်လောကကိစ္စတွေအများကြီးရှိပါသေးတယ်ခံပါသေးတယ်မြတ်စွာဘုရားကတော့တရားသူတရားမြတ်တွေအကုန်လုံးကြားပြီးသားဆိုတော့ဟိုဓာတ်ချက်မြင့်မြတ်တဲ့အလုတ်ကိစ္စကိုဘာမှလုပ်เสียမလို့လို့အောင်ပြည့်ပြည့်စုံမြည်ရန်ဖြစ်နေပါပြီ။ဒါကြောင့်တပည့်တော်ကိုမတားပါနဲ့။တပည့်တော်တရားဘာဝနာလုပ်ကိုသွားပြီးတော့ကျိုးစားအထုတ်ပြရစီလို့။အဲ့ဒါလို့ခွန်တောင်းတော်မြတ်စွာဘုရားကဒုတိယံပြီးနှစ်ကြိမ်မြောက်တားတယ်။နောက်ထပ်ယဟန်တစ်ပါးအလုတ်ကြီးယဟန်တစ်ပါးလမ်းတီထိဆိုင်းနေမှာ哦။ဘာလို့မြတ်စွာဘုရားကတားနေတာတုံးဆိုလို့ရှိရင်အမှန်ကတော့တားလေပဲသူကတော့သွားမှာပဲ။ရှင်မေကြီးကသူတိတ်သွားခြင်းတည်းဒီနေရာကိုသူစိတ်ထဲမှာဟုတ်စိတ်ကူးရင်သားပေါ့ဒီနေရာရောက်ရင်တော့တတော်ကိုအေးအေးချမ်းချမ်းရှိမယ်ဒါကြောင့်အလွန်နဲ့စိတ်သက်ကပြင်းထန်နေတယ်ပေါ့အဲမြတ်စွာဘုရားကတော့အလုံးကိုတည်ကြည့်တာပဲဘာဖြစ်လို့သူ့ကိုတားတာလဲသူတော်တရားသူတရားမြတ်အဲ့ဒီနေရာသွားလို့ရမယ်ဆိုရင်မြတ်စွာဘုရားတားလေအကြောင်းမရှိဘူးနော်အလုံးကြီးရဟန်းမရှိတယ်ပဲမြတ်စွာဘုရားမှာကြေတနာမရှိဘူးတကယ်တမ်းကတော့ဘာဖြစ်လို့အလုံးကြီးရဟန်းတစ်ပါးလာပြီးအထိဆိုင်ငံမှာအုံးလို့သူ့ကိုခက်ခက်ရရသဘောမျိုးပေါ့လေဘာကြောင့်ပြောနေတာလဲဆိုရင်အဲ့ဒီတရားတော်ထဲမှာသူသွန်းတရားအထုတ်တဲ့အခါမှာအစင်မပြေမှုဖြစ်လိမ့်မယ်အဲ့ဒီအစင်မပြေမှုဖြစ်ရင်ငါဘုရားကြီးကိုသူခင်ဗျာချမ်းချမ်းသာသာပြန်ပြီးတော့ဝင်လာနိုင်ပါစေဆိုတဲ့ဒီစိတ်ကလေးနဲ့မြတ်စွာဘုရားတားတာပဲတကယ်တမ်းကဟုတ်လားသူအကျိုးကိုမျှော်ဖို့ပြီးတော့အဲ့ဒါလိုမျိုးမပြောဘူးဆိုရင်သူပြန်ပြီးတော့ဝင်ဖို့ခက်နေမယ်ဟုတ်လားဒါကြောင့်မလို့အလုပ်ကြီးရဟန်းတစ်ပါးလာတဲ့အထိဆိုင်ကမှာ哦 အဲ့လိုတားတယ်နှစ်ကြိမ်ယောက်တားတယ်မရဘူးထပ်ပြီးတော့ရှင်ဘုရားကလုံးရကိစ္စအလုံးပြီးသွားပြီတပည့်တော်ကဘာမှတရားတူတရားမြတ်ရသေးတာမဟုတ်ဘူးဒါကြတပည့်တော်ကိုခွင့်ပြုပါအဲ့လိုသုံးကြိမ်ယောက်တောင်းပန်တော့မြတ်စွာဘုရားဂိုင်းအဲ့လိုဆိုလို့ရှိရင်သင်ရဲ့အလိုဆန္ဒတိုင်းနေဆိုခွင့်ပြုလိုက်တယ်အဲ့ဒါနဲ့ရှင်ဘိမိကြီးရမထေတေတော်တဲ့ရောက်ရောက်ရတေတော်တဲ့ရောက်ပြီးတော့တရားဘာဝနာလို့ကြိုးစားအထုတ်မယ်လို့သူစဉ်းစားလိုက်တဲ့အချိန်နောက်ထိုင်လိုက်တဲ့အချိန်ကဆက်ပြီးတော့အောင်းအောင်စရာကောင်းတယ်တဲ့သူရဲ့တန်တာမှာမနေ့ကပြောခဲ့တဲ့ကာမဝိတ္တကာမဂုဏ်နဲ့ပတ်သက်တဲ့အတွေ့အကြုံရာဘာဒဝိတ္တဒေါသနဲ့ရှင်တဲ့အတွေ့အကြုံဝိဟိန္တာဝိတ္တမြင်သိမှုနဲ့ရှင်တဲ့အတွေ့အကြုံဝင်လာအဲ့ဒီအတွေ့အကြုံမျိုးဝင်လာပုံလေးကိုကျမ်းဂန်ထဲမှာနော်မျိုးမျိုးပြောထားတာလေးရှိတယ်အမျိုးမျိုးဆိုတာကဖြစ်နိုင်တာလေးတွေကိုပြောထားတာပေါ့လေအဲ့တော့ဒီကပထမကာမဝိတ္တဘယ်လိုဖြစ်လဲဆိုတော့ဒီတရားတော်ကြီးရဲ့တရားပင်လေးတွေရဲ့တာယာကုန်เนาะအညွန့်လေးတွေအပွင့်လေးတွေနဲ့အလွန်တာယာတာကိုကြည့်ပြီးတော့စိတ်ထဲမှာဒါနှစ်သက်နေတယ်ပေါ့ဒါနဲ့ပတ်သက်ပြီးတော့သူ့စိတ်ထဲမှာပါရနေတယ်ဒီတဘောကရှိခင်းလေးကပဲသူ့ရဲ့စိတ်ကိုဆွဲဆောင်နေတယ်အဲ့ဒါကိုပဲသူ့မှာကာမဝိတ္တဖြစ်နေတယ်အဲ့လိုတာယာကြည့်နုနုနဲ့တရားဘာဝနာလို့ကိုအထုတ်တော့မယ်ဆိုတော့ဟာနှစ်တွေကတော်တော်ဆူးလာပြန်နေတယ်နှစ်တွေကဆူးလာတော့တမာတိအလုပ်လုပ်တဲ့နေရာမှာဒီအတန်ဟာပထမရန်သူဆိုတဲ့အတိုင်းသူစိတ်ထဲမှာမကျင့်တတ်ဒီနှစ်တန်လေးကိုမကျင့်တတ်အဲ့ဒီမကျင့်တတ်မှုနဲ့ရှင်တဲ့အတွေ့အကြံဒါပြဘာသာဝိတက်ဟုတ်လားနောက်တော့သူဘလောက်ထိဖြစ်လဲဆိုတော့ဒီနှစ်တွေကိုဂဲနဲ့တော့သူထပြီးတော့ထုတ်ပြင်နေတယ်တဲ့ကဲအဲ့ဒါပါတော့ဆိုတော့ဝိညာဉ်ဝိတက်ဝင်လာတာကတော့တရားအထုတ်ဖို့ဝင်လာတာပဲတဘာဝရှုခြင်းကိုတန်ရတဲ့စိတ်ရဲ့နှစ်တွေကိုမကျင့်တတ်တဲ့စိတ်ရဲ့နှစ်တွေကိုမြင်လဲကျင်တဲ့စိတ်ရဲ့ဒါတွေနဲ့သူ့မှာတလဲပြီးဖြစ်နေတယ်ဟောဒါကရှုဆောင်တစ်မျိုးကပြောတာနောက်တော့အဲ့ဒီမှာဦးဇင်းတို့တကယ်ဟိုဖွင့်ပြထားတဲ့အဘိဓမ္မာတစ်မျိုးရှိတယ်။အဲ့ဒါကဘာလို့ဆိုတော့အဲ့ဒီတရားဥယျာဉ်ကြီးထဲမှာဦးဇင်းတို့ကြောက်ဖြာကြီးရှိတယ်။အဲ့ဒီကြောက်ဖြာကြီးကိုမှသူထိုင်ပြီးတော့တရားဘာဝနာလုပ်ကိုအထုတ်နေတာပါ။အဲ့ဒါကသူစန်းတာကစန်းကြေတာကသူတစ်ချိန်လုံးကအဲ့ဒီနေရာမှာသူဟာရှင်မင်းတပါးဖြစ်ခဲ့ဖို့တယ်လို့ဆိုတယ်။ဒါကလူတမန်နေမသိနိုင်နဲ့မမြင်နိုင်တဲ့အကြောင်းတရားတွေပေါ့။အဲ့ဒီရှင်မင်းဖြစ်ခဲ့တော့ကသူဒီနေရာမှာနေကြတော့ကသူ့ရဲ့စိတ်မှာဖြစ်ခဲ့တဲ့ဓပ္ပတိတွေကဒီအချိန်မှာဆက်ပြီးတော့သူ့ကိုဟိုအကြောင်းအကျိုးသဘောတရားအနေနဲ့ဒီဓာတ်သဘောတွေကလည်းအလွန်ဆန်းကျယ်တယ်လို့ဆိုရမှာပေါ့အဲ့ဒါဘာဖြစ်တုံးဆိုတော့အဲ့ဒီရှင်မင်းဘွားတို့ကမိဖုရားတွေနဲ့ဒီနေရာမှာပြောပွားပွားချမ်းချမ်းသာသာနေခဲ့ဘူးတာတွေကဓာတ်တွေခိုက်ပြီးတော့အဲ့ဒါသူ့မှာကာမဝိတ္တတွေဖြစ်နေတယ်တဲ့မစိတ်ကူးထဲမှာစိတ်ကူးထဲမှာအိမ်နဲ့လူလူဘာလူလူတကယ်လူလူနဲ့သူ့မှာအဲ့ဒီထဲမှာပဲချက်ချက်လင်းနေတယ်အဲ့ဒီအချိန်မှာပဲဝိမယတိဏပတိတွေကဟာလူဆိုးတွေကိုဖမ်းပြီးတော့ခေါ်လာတယ်။ဓာတ်တန်းကြီးကိုဖျက်ဆီးမဲ့လူတွေ၊တခိုးတွေ။ဒါကြောင့်အရှင်မင်းကြီးတရားရှိရင်တော့မူပါ။အေးအဲ့လိုဆိုရင်ဖုကောင်းကိုတတ်ပြလိုက်။တရားကိုတတ်ခိုင်းတယ်။ရာဘာဒဝိတ္တပေါ့။ကိုနှစ်ယောက်ကိုတော့မန္တကျင်ရှုပြီးတော့သူ့ကိုကားဆင်တင်ထားလိုက်။ဟောနှင်းလဲမှုနဲ့ရှင်တဲ့အတွေ့တွေ။အဲ့ဒါတွေပဲခြားခြားလေးအောင်ဖြစ်နေတယ်။နောက်ကာမဝိတ္တ၊ရာဘာဒဝိတ္တ၊ဝိညာဏဝိတ္တအဲ့ဒါဒီအတွေးတွေကအလွန်အမင်းဆိုးဝါးပြီးတော့ဒီအတွေးတွေကအလွန်များလာပြီဆိုတော့မနေ့ကပြောခဲ့တဲ့အတိုင်းဝိကာတပခိကဆင်းရဲခြင်းပင်ပန်းခြင်းအဖို့ရှုရှိတယ်မတတ်တာတော့ဘူးမချမ်းသာတော့ဘူးနော်အနိဗ္ဗာန်တံဝတ္တိကကိလေသာတို့ကိုမငြိမ်းချမ်းစေဘူးနော်ကိလေသာတွေထကြပေါင်းချမ်းလာမှုကိုသာဖြစ်စေတယ်အဲ့တော့သူ့ရဲ့စိတ်ထဲမှာအလွန်ပင်ပန်းဆင်းရဲမှုတွေဖြစ်လာတော့ခန္ဓာပါးတွေဖြစ်နေပါလိမ့်ဒါသူတော်ကောင်းတယောက်နော်ဒီရှင်မေကြီးရမထေရယုံကြည်မှုတရားတရားနဲ့ဒါရဟန်းဘောင်ကိုဝန်းလာပြီးတော့တန်တရားဝတ်ခြင်းကလွတ်မြောက်အောင်ကြိုးစားအထုတ်မယ်ဆိုတဲ့တကယ်ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်ပါရှင်မေကြီးရမထေဆိုတာအဲ့တော့ငါးပါးတွေဖြစ်နေပါလေနော်စဉ်းစားလေအာဩစရာကောင်းလိုက်တာတဲ့ယုံကြည်မှုနဲ့ရဟန်းပြုလာတဲ့ငါလွတ်လို့မှဒီလိုအတွေ့အကြုံဘာကြောင့်ဖြစ်လာတာလဲဒါတော်တော်ဆန်းတဲ့ကိစ္စပဲသူကသူတော်နားမလည်နိုင်တဲ့အနေအထားမျိုးရောက်တယ်ဟုတ်လားဒီနေရာမှာကာမဝိတ္တ၊ဇာဝရဝိတ္တ၊ဝိညာဉ်ဝိတ္တဖြစ်ပုံကလေးတွေကပြောပုံလေးကဒါအမျိုးမျိုးဖြစ်နေတယ်နော်။အဲအဲ့ဒါလည်းပဲဘုဟုတ္တမှတ်ရမယ်ပေါ့။ဟုတ်လား။အဲ့ဒါလို့ねသူမြတ်စွာဘုရားကိုသွားပြီးတော့ရှောင်းမယ်။မြတ်စွာဘုရားရဲ့ထံတော်ဘောမှာဒီအကြောင်းအရာအစ်စ်တဲ့အစုံကိုဒါငါသွားပြီးတော့ပြောမှဖြစ်တယ်။ဒါနည်းနည်းတော့ဆန်းကျင်တဲ့ကိစ္စပဲ။အဲ့ဒါနဲ့သူမြတ်စွာဘုရားကြီးပြန်ရောက်လာတယ်။မြတ်စွာဘုရားကသူ့ကိုအလုအကျွေးရဟန်းတစ်ပါးမလန်သေးခင်ရောက်လာဒီအထိငါ့ကိုဆိုင်းရမအောင်ဆိုတဲ့စကားလေးကြောင့်သူပြန်ပြီးတော့ဝင်လာရဲတယ်ဆိုတဲ့အသေးပဲ အဲ့ဒါနဲ့မြတ်စွာဘုရားဒီရောက်တဲ့မြတ်စွာဘုရားအလုံးကိုတည်ထံပေးသားပဲအဲ့မြတ်စွာဘုရားကိုသူအကျိုးကြောင့်လျှောက်တော့မြတ်စွာဘုရားကမိကြီးရာတဲ့စိတ်ဆိုတာအလွန်မှလျက်ပေါ်လော်လီတဲ့သဘောရှိတယ်အလွန်မှမငြိမ်တဲ့သဘောလည်းရှိတယ်အလွန်မှတုန်လှုပ်တဲ့သဘောလည်းရှိတယ်ဒီစိတ်ကိုပြင်ညာရှိတဲ့ပုဂ္ဂိုလ်ဆိုတာဖြောင့်မတ်အောင်ကြိုးစားအထောက်ရမယ်ကိုယ့်ရဲ့စိတ်ရဲ့အလိုကိုမလိုက်ရဘူးကိုငါဘုရားကတင့်ကိုဟိုအကြောင်းအကျိုးအကောင်းအဆိုးအလုံးကိုသိလို့မြင်လို့တားဆီးတာကိုငါ့ရဲ့စကားကိုနားမထောင်မဲနဲ့ကိုယ်စိတ်ချင်းပဲကိုလုတ်ချင်းလေးပေါက်လာရင်ထပ်ပြီးတော့လှုပ်လိုက်မယ်ဆိုတဲ့စိတ်နဲ့ကိုယ့်ရဲ့စိတ်ရဲ့အလိုကိုလိုက်တာဟာမတင်တော်ဘူးဆိုပြီးတော့အဲ့ဒီမှာဦးဇင်းတို့ဓမ္မဝရပါဠိတော်မှာလာတဲ့ဂါထာလေးနှစ်ပုဒ်စိတ်တော်ထဲမှာလာတယ်တော်တော်ကောင်းပါလေအဲ့ဒီဂါထာလေးဗန္ဒနံစပလံစိတ်တံဒုရခံတုံလေးဝါရေယံဥဇုံကရောတိမေရာဝိဥတုကာရောဝဒေသနံအပ္ပဓမ္မဂါထာလေးအဓိပ္ပာယ်ကဘာလဲဆိုတော့ဖန္ဒနံအလွန်မှတုံ့လုတဲ့သဘောရှိတဲ့စပလံအလွန်မှလျက်ပေါ်လော်လီတဲ့သဘောရှိတဲ့အိန္ဒိယမယံဘူးပေါ့နော်ဖန္ဒနံစပလံစိတ်တံဒုရခံဒုံနိဝရေယဒုရခံအလွန်တရာမှသူ့ကိုလုံခြုံအောင်ဆောင်းရှောင်းနိုင်ခဲ့တဲ့နော်ရခဆိုရင်ဆောင်းရှောက်တာဒုရခနော်သူ့ကိုဆောင်းရှောက်ဖို့ဆိုတာတော်တော်မလွယ်တဲ့ကိစ္စဒုံနိဝရေယအလွန်တရာမှတားမြစ်နိုင်ခဲ့တယ်ဒီစိတ်ရဲ့သဘောနော်အဲ့ဒါကိုဦးဇင်းတို့ဇာတ်ရက်ကတော့အကျေတဝန်းဖွင့်ဆိုတယ်ပေါ့ဗျာနော်ဗန္ဒနံတုံ့လုတ်တယ်ဆိုတာဘာလဲနော်အာယုန်နေနဲ့တွေ့ရင်စိတ်ဟာတုံ့လုတ်တယ်နော်ဟာတကူကိုကြည့်ရတော့မယ်ဆိုစိတ်ကလှုပ်ရှားနေတယ်ဟုတ်လားကိုနားတော်ဉာဏ်လေးကိုနားထောင်ရတော့မယ်ဆိုစိတ်ကမဖြစ်နေတော့လှုပ်ရှားနေတယ်နော်အဲ့ဒါလိုယူပယုံတတ္တယုံကန္နာယုံသတ္တယုံဖွတ်တပါယုံဆိုတဲ့ဒီအာယုန်နေနဲ့ပတ်သက်လာပြီဆိုလို့ရှိရင်ကိုကြိုက်တဲ့အာယုန်ကိုတွေ့ရတော့မယ်မြင်ရတော့မယ်ကြုံရတော့မယ်ဆိုရင်စိတ်တွေမဖြစ်လာဘူးလှုပ်လာတယ်ငြိမ်နေဆိုတော့မရှိဘူးဖန္ဒနံစပလံအလွန်မှလျက်ပေါ်လို့ဒီနော်ကလေးပေါက်စားတဲ့ရောက်ဘွားလှုပ်လိုက်ဒီဟာထလှုပ်လိုက်သူကမငြိမ်ဘူးပေါ့သူကဘာလို့တိတိတန်တန်မရှိဘူးသူသိတဲ့တင်တာထလှုပ်တဲ့ကလေးတယောက်လို့ဖန္ဒနံစပလံနောက်ဒုရခံအလွန်တရာမှတားမြစ်နိုင်ခဲ့တယ်အလွန်တရာမှဆောင်းဆောင်နိုင်ခဲ့တယ်ဆောင်းဆောင်နိုင်ခဲ့တယ်ဆိုတာကိုကျွန်တော်ဗာနဲ့ဥပမာပေးတော့ဆိုတော့နွားပေါက်စားလေးဥပမာပေးတယ်အဲ့ရန်ကုန်ကလူတွေဆိုတော့နွားနဲ့ကတိတ်ပြီးတော့ရင်းနှီးကြောင်းမှုကရှိမှမဟုတ်။တော့နံမတန်းလေးတွေဆိုရင်သူတို့တားဖို့အလွန်ခဲရင်းတာပဲ။နှစ်ပါးချိုးမထိုးရသေးဘူး။နှစ်ပါးချိုးထိုးတဲ့အရွယ်လည်းမရောက်သေးဘူး။လေဘချိုးပဲတက်ထားတဲ့အရွယ်ဆိုရင်သူတို့ကအလွန်တန်တယ်။ပေါင်းကျင်တဲ့တရားကိုရုံကြံဆိုပြီးတော့သွားလိုက်တာပဲ။လွတ်သွားပြီဆိုရင်ဖမ်းဖို့တော်တော်ခက်တယ်။စိတ်ဟာအဲ့ဒီလိုပဲ။နော်ဒုရခဆောင်းလျှောက်ဖို့ခဲရင်းတယ်။ဒုံနိဝါရင်အလွန်ဆိုးလာပြီဆိုရင်တော့တားမြစ်ဖို့ကိုတော်တော်မလွယ်ဘူးတဲ့။အဲ့လိုတားမြစ်ဖို့မလွယ်ဘူးဆိုတာကိုကြာတော့ဘယ်လိုပြောလဲဆိုတော့ဝိတဘာကအာယုန်နဲ့တွေ့လာစိတ်ဟာတားမြစ်နိုင်ခဲ့တယ်။ဝိတဘာကအာယုန်ဆိုတာနော်ယောက်ျားဟာမိန်းမအတွက်ဝိတဘာကအာယုန်မိန်းမဟာယောက်ျားအတွက်ဝိတဘာကအာယုန်ပေါ့နော်ဒီဝိတဘာကအာယုန်နဲ့ပတ်သက်လာရင်ဒီစိတ်ဟာတားမြစ်ဖို့အရန်ခက်တယ်ဆိုတာကိုသိလာတယ်ထင်ရှားတယ်ပေါ့နော်ဒါစိတ်ရဲ့ဟိုမကောင်းတဲ့နေရာမှာရှိတဲ့အရေးအတွေးလို့ဆိုရမှာပေါ့မတူရဲ့အစွမ်းပေါ့လေအဲ့လိုသဘောရှိတဲ့စိတ်ကိုတဲ့နော်မေရာဝေကြောင်းကျုံမြင်သည့်ပညာရှိတဲ့ပုဂ္ဂိုလ်သည်ဥဇုံကရောတိဖြောင်းအောင်လို့ရမယ်နော်ဒီစိတ်ကိုမလို့ရမယ်ဖြောင်းအောင်လို့ရမယ်တဲ့ဥပမာပါလဲဆိုတော့ဥတုကာရောဝတေသနာနော်လေးသမားဟာသူ့ရဲ့မြားတံလေးကိုဖြောင်းအောင်လုပ်တယ်လို့ပဲတဲ့မြားတံကမဖြောင်းဘူးဆိုလို့ရှိရင်ပြစ်လိုက်တဲ့အချိန်မှာသူပြစ်ခြင်းနဲ့ပြစ်မှတ်ကိုဘယ်လိုမှထိမှာမဟုတ်ကောက်နေတဲ့မြားတံနဲ့လူရပြစ်မှတ်ကိုထိအောင်ပြစ်ဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးဘလို့ပဲလက်တဲ့တဲ့လူမှကိုယ်ဝိုက်နေတဲ့မြားတံကြီးနဲ့မှန်အောင်ပြစ်ဖို့ဆိုတာမလွယ်ဘူးအဲ့လိုပဲမဖြောင်းတဲ့စိတ်နဲ့တရားသူတရားမြတ်ကြောင့်ဖြစ်ပေါ်တဲ့ချမ်းသာဒုက္ခကိုရဖို့ဆိုတာမလွယ်ဘူးဒါကြောင့်ပညာရှိတဲ့ပုဂ္ဂိုလ်ဟာဒီလိုသိုးဝါးတဲ့စိတ်ကိုစိတ်ကောက်ဖြောင်းအောင်ကြိုးစားရမယ်တဲ့ဒါပထမဂါထာနောက်ဒုတိယဂါထာမြတ်စွာဘုရားဘာဟောလဲဆိုတော့ဒါလေးကတော့လူတိများပါတယ်ဝါရိကောဝတတိခေတောဩကမောကတဥပဒောပရိခန္ဓတိတံစိတ်တံမာရတေယံပဟာတဝေတဲ့အဓိပ္ပာယ်ကဘာပြောလဲဆိုတော့ဒီထဲမှာပဲအမြဲနေနေတဲ့ငါးတောင်ကိုကုန်းပေါ်မှာဆဲတင်ထားမယ်ဆိုလို့ရှိရင်ဒီငါးဟာတစ်ဖြတ်ဖြတ်အမြဲတမ်းတုံလှုပ်နေတယ်ခုံပေါက်နေတယ်သူငြိမ်နေဆိုတာဘယ်လိုမှမရှိဘူး။အဲ့ဒီဒီရေကိုပဲတန်းတားပြီးတော့သူကရေထဲပဲနေနေတာဟုတ်လား။အဲ့ဒါလိုပဲဦးဇင်းတို့ဒီကာမဂုဏ်အာယုန်တွေထဲမှာပဲပျော်မွေ့နေတဲ့ဒီစိတ်ကို သမထဘာဝနာဝိပဿနာဘာဝနာဆိုတဲ့ကြီးကုန်းထက်မှာတင်လိုက်ပြီဆိုတာနဲ့ဒီစိတ်ဟာသူ့နေခဲ့ရသူ့ကျက်စားမှုများရဖြစ်တဲ့ရေနဲ့တူတဲ့ဒီကာမဂုဏ်အာရုံကိုပဲသူအမှတ်ရပြီးတော့ဒီဘာဝနာအလုံးမှာအဲ့ဒါတုံလုံးမှုဖြစ်နေတယ်။ဒီလိုတရားအထုတ်ပြီဆိုရင်တရားအထုတ်လို့မဖြစ်ပါဘူး။တချို့ဘယ်လိုပြောလဲ။ဟုတ်လားဒကာကြီးတွေဒကာမကြီးတွေချုပ်ဦးစင်းကိုပြောတာရှားဘူးတဲ့။တရားအထုတ်လို့မဖြစ်ပါဘူး။ဘာဖြစ်လို့တော့ဆိုတော့စိတ်တွေကမငြိမ်ဘူးတဲ့။မှားနေတာအဲ့ဒါမငြိမ်လို့ဘုကိုအထုတ်ရတာငြိမ်ရင်ဘာအထုတ်နေကြရလို့လဲ။ဟုတ်ရဲ့လား။နောက်တရားအထုတ်တော့မငြိမ်ဘူးတဲ့။အမှန်ကအထုတ်လို့မငြိမ်တာမဟုတ်ဘူး။အားထုတ်လိုက်လို့မငြိမ်မှန်းကိုသိသွားတာ။တနည်းအားဖြင့်မငြိမ်လို့လည်းပဲအားထုတ်ရတာ။ငြိမ်အောင်လုပ်ရတာ။နော်ဒါကြောင့်အဲ့ဒါလိုသမထဘာဝနာဝိပဿနာဘာဝနာနဲ့မိမိတို့ရဲ့စိတ်ကိုအည်အသွေးရှိအောင်တည်ငြိမ်အောင်သိရရှိတာကိုသိအောင်ကြိုးစားအားထုတ်တဲ့နေရာမှာဒီစိတ်တည်မငြိမ်ဘူးတဲ့။ရေလဲကငါကုန်းကိုဆက်တင်ထားတဲ့အခါမှာရေကိုပဲအမှတ်ရပြီးတော့တုံ့လှုပ်ချောက်ချားနေတယ်လို့။နောက်ကမကုန်တည်းဟူသောရေမှဘာဝနာဒီဟူသောကြီးကုန်းထက်ကိုတင်လိုက်တဲ့အခါမှာသူနေကြနေရမဟုတ်တဲ့အတွက်ကြောင့်သူဟာတုံ့လှုပ်နေတယ်။ဒါကြောင့်ပိဿကောင်တော်ကောင်တို့မြတ်စွာဘုရားကအဲ့ဒီကာထာနှစ်ပုဒ်ကိုဟောလိုက်တဲ့အခါမှာရှင်မေကြီးရနဲ့တကွာဘေးမှာရှိနေတဲ့တရားနာနေတဲ့ဟောအနတ်တိပါတွေလည်းရှိနေပေါ့နော်။ဟောနောက်တစ်ချိန်မှာမြတ်စွာဘုရားပြန်ဟောတာလည်းဖြစ်ကောင်းဖြစ်နေပေါ့။အဲ့ဒီမှာဓမ္မပဒထက္ကရာထဲမှာတော့တောတပတိမဉ္ဉံဖွဉ္ဉံကိုအများကြီးရကြတယ်ဆိုပြီးတော့လိုမတန်းတင်တာအဲ့တော့ဦးဇင်းတို့ဒီနေရာမှာအင်္ဂုတ္တပါဠိတော်မှာလာတဲ့မေဂိယသုတ်တံကြတော့သူအများကြီးကြည်ပြန့်သွားတယ်။ဒါကစက်မိတာလေးကိုဦးဇင်းကဓမ္မပဒတဲ့ပါတာလေးကိုနည်းနည်းလေးဖြည့်ဆွတ်ပြီးတော့ပြောလိုက်တာ။အဲ့ဒီချိန်မှာမြတ်စွာဘုရားကဗာပြတ်ဟောလဲဆိုတော့စိတ္တမေဂိယတဲ့စေတောဝိမုတ်တိနော်စိတ်ရဲ့ကိလေသာကလွန်မြောက်မှုစိတ်ရဲ့ကိလေသာကလွန်မြောက်မှုဆိုတာအရဟတဖို့စိတ်ကိုပြောတာပါ။ဟုတ်ရဲ့လားဒီနေရာမှာကလွတ်မြောက်မှုဝိမု ക്തി ဆိုတာနဲ့ပတ်သက်ပြီးတော့ပြည်သက်ပေါင်းတရားဝင်တို့ကြည်ကြည်ပြည့်ပြည့်နားလည်ဖို့တော့လိုတာပေါ့နော်နော်တတင်းကဝိမု ക്തി ဆိုတာရှိတယ်ဝိခန္ဓနာဝိမု ക്തി ဆိုတာရှိတယ်သမုတ်စေရာဝိမု ക്തി ဆိုတာရှိတယ်နော်ပฏิပတ္တမနာဝိမု ക്തി ဆိုတာရှိတယ်ဝိမု ക്തി တွေကအမျိုးမျိုးရှိတယ်လွတ်မြောက်မှုနော်တရားဘာဝနာနဲ့ပတ်သက်ပြီးတော့နောက်ဆုံးလွတ်မြောက်မှုကနိတရဏဝိမု ക്തി တဲ့ဥပမာပထမဦးဆုံးဦးဇင်းတို့တရေငါဝိမု ക്തി ဆိုတာကဆံရဆံရအကြောင်းတရားတွေကြောင့်စိတ်ရဲ့ကိလေသာကလွတ်မြောက်သွားတဲ့သဘောဒီကမှာဆိုတရားဘာဝနာလုပ်ကိုကြိုးစားအထုတ်တဲ့အခါတိုင်းမှာပရိကလေသာပြီးတော့ခန္ဓာမှာဖြစ်နေတဲ့သဘာဝတရားလေးတွေကိုသိမြင်နားလည်အောင်ကြိုးစားနေတဲ့အခိုက်တန်တိုင်းမှာလောဘဒေါသမောဟတည်းဟူသောကိလေသာတရားကဒီစိတ်ဟာလွတ်မြောက်မှုမဖြစ်ဘူးလားဖြစ်တယ်နော်ဒီဝိပဿနာဘာဝနာတည်းဟူသောအကြောင်းတရားကြောင့်ဒီစိတ်ကလေးဟာအဲ့ဒီအခိုက်အတန့်မှာလွတ်မြောက်သွားတယ်။ဆိုင်ရာအကြောင်းကြောင့်စိတ်ရဲ့ကိလေသာကလွတ်မြောက်သွားတာ။တင်နာတင်နာအင်ဂျီနာနော်ဆိုင်ရာအကြောင်းအင်္ဂါရကြောင့်ဒီစိတ်ကလေးကိလေသာကနေလွတ်မြောက်သွားတာ။အဲ့ဒါတတင်းကဝိမု ക്തി ပဲ။နော်ဝိခမဏဝိမု ക്തി ဆိုတာကနော်ဦးဇင်းတို့တမာရီတရားကြောင့်ဇန်လေးသိမြင်နေရအောင်ကျူစာအထုတ်လို့တမာပတ်တရားတွေနဲ့ပြည့်စုံတဲ့အခါမှာဖြစ်ပေါ်လာတဲ့စိတ်ရဲ့လွတ်မြောက်မှုပေါ့။ဒါဦးဇင်းကအကြမ်းမြင်အပြည့်အလွာလေးပြောတာပါဟုတ်လား။နောက်ပြောချင်တာတွေကအများကြီးရှိနေတာပေါ့။ဟုတ်လားနောက်ပြီးတော့ဦးဇင်းတို့တမုတ်စေတာဝိမု ക്തി ဆိုတာကမဲ့ဉာဏ်၄ပါးဖြင့်ကိလေသာကိုအပြည့်အစုံဖယ်ရှားလိုက်လို့ကိလေသာကနေလွတ်မြောက်သွားတဲ့သဘောတမုတ်စေတာဝိမု ക്തി အပြည့်အစုံကလွတ်မြောက်သွားတာနောက်ဦးဇင်းတို့ပฏิပတ္တမနာဝိမု ക്തി ဆိုတာကဖူဉာဏ်ဖြင့်ကိလေသာကိုတဖန်ငြင်းအေးစေပြီးတော့လွတ်မြောက်သွားတဲ့လွတ်မြောက်မှုဟုတ်လားနောက်ဦးဇင်းတို့နိတ္တနာဝိမု ക്തി ဆိုတာကတော့နိဗ္ဗာန်ချမ်းသာကိုပြောတာဝိမု ക്തി ငါးပါးဆိုပြီးတော့အကျဉ်းချင်းတော့ကြာဘူးကြမယ်လို့ထင်ပါတယ်။ဟုတ်လား။အဲစိတ်ဟာကိလေသာရဲ့လက်တွဲမှာဒီတိုင်းလာနေမယ်ဆိုရင်တော့မိမိရောရောပေါ့ပေါ့ဆာဆာဖြစ်လို့နေနေမယ်ဆိုရင်တော့ကိလေသာကဒီလုံမြောက်မှုဆိုတာမရှိဘူး။နော်ကိလေသာရဲ့လက်တွဲမှာပဲရှိနေပေါ့။အဲ့ဒါလို့ဝိမု ക്തി စေတောဝိမု ക്തി စိတ်ရဲ့ကိလေသာကလုံမြောက်မှုစိတ်ရဲ့ကိလေသာကလုံမြောက်မှုကိုရမှန်းနေတကယ်လွတ်လပ်မှုရှိတယ်။နော်လွတ်လပ်ရည်တကယ်ရတယ်လို့ဒါဦးဇင်းတို့နည်းပြောမယ်ဆိုရင်အဲ့လိုပဲပြောရလိမ့်မယ်။နောက်လူတွေကလွတ်လပ်တယ်လွတ်လပ်တယ်ဆိုတာကိုဒါအမျိုးမျိုးပြောကြတာပေါ့လေ။ဟုတ်လားသူကြောင့်ဖြစ်ကလွတ်လပ်တယ်ဟာထောင်ကလွတ်လာပြီအစကြီးတစ်ပြင်းလွတ်တယ်လွတ်လပ်တယ်ဆိုတာကိုအမျိုးမျိုးပြောကြတာမရှိဘူးလား။ရှိတယ်။တကယ်လွတ်လပ်မှုဆိုတာဘာလဲဆိုရင်ဒီစိတ်ရဲ့ကိလေသာကလွတ်မြောက်မှုကိုရမှတကယ်လွတ်လပ်မှုကိုရတယ်လို့ဆိုရမယ်။ဒါပြောတော့ပြောကြတာပဲ။နော်။တူတူကတော့လွတ်လွတ်လပ်လပ်ပဲပေါ့ပေါ့ပါပါပဲ။ဟုတ်လား။အကျိုးဆိုရင်ဒီလိုပြောတော့ဘာတန်ရောရှင်မှမရှိဘူး။အားရသမီးတွေပေါ်လည်းပဲဘာတန်ရောရှင်မှမရှိဘူး။ သူတို့ကတန်ရောရှင်ဆိုတာကိုဘယ်လိုများနားလည်ထားလဲမသိဘူး။တန်ရောရှင်ရဲ့လက်တွဲကလွတ်ဖို့ဆိုတာလိုတဲ့ကိစ္စမှမဟုတ်ဘဲနဲ့။ဟုတ်လား။တန်ရောရှင်ဆိုတာဗမာလူပြောရင်ကျိုးလို့အဓိပ္ပာယ်ရတယ်မဟုတ်လား။နော်။ဥရှင်တို့ဒကာဓမ္မတို့ဥရှင်တို့တကယ်ပါ။ဟုတ်အထက်ပိုင်းတန်ရောရှင်၅ပါးအောက်ပိုင်းတန်ရောရှင်၅ပါးချုပ်ပြီးတော့တန်ရောရှင်ကျိုး၁၀ချောင်းရှိတယ်။ဟုတ်လား။ဗမာခရုစတော်ကြီးကတော့ခြေတော့ကနေပြီးတော့ဆွဲချမယ်။အောက်ကိုဆွဲချမယ်ကျိုးက၅ချောင်းနဲ့နောက်ခေါင်းကနေကြည့်ပြီးတော့ပုံကိုဆွဲတင်မဲ့ကျိုးကလည်း၅ချောင်းနဲ့နောက်ကျိုး၁၀ချောင်းရှိတယ်တဲ့။အဲတော့ဦးဇင်းတို့အောက်ကျိုး၅ချောင်းကိုတော့ပါဠိအသုံးလုံးလေးနဲ့ပြောရမယ်ဆိုလို့ရှိရင်ဩရံဘာခိယတန်ရောရှင်နဲ့နောက်အောက်ဖို့ကိုဆွဲချသွားနိုင်တယ်။အဲ့ဒါဘာတွေတုံးဆိုတော့နံပါတ်၁တက္ကံယဒိဋ္ဌိနော်ယုံနံကို၅လို့ထင်တယ်။ပြီးတော့ဘာလို့ဆိုတော့ဝိသိကိစ္စယုံမတန်တယ်ရဧတတို့ဦးဇင်းတို့အခြေရှေ့ပြီးတော့မပြောဘူးနော်ဒီတိလမ္ပတပရမတတန်ရောရှင်ဆိုတာရှိတယ်။အဲ့ဒါကဘာလဲဆိုတော့ဒီမဲခင်7ပါးအချက်မြတ်တရားကလွဲပြီးတော့တခြားသောအချက်လို့ဖြင့်တကယ်ငြိမ်းချမ်းမှုအစ်စ်နိဗ္ဗာန်ကိုရနိုင်တယ်လို့ယုံကြည်မှုမှားတဲ့သဘောသိမြင်မှုမှားတဲ့သဘောတိလမ္ပတပရမတတန်ရောရှင်ဟုတ်လား။အဲဒီတန်ရောရှင်3ချောင်းကပုတ္တပတ္တိမဲ့ဉဏ်ကိုရရင်ပြတ်သွားမယ်။ဒီကျိုး3ချောင်းပြတ်သွားမယ်။အောက်ဖို့ကိုဆွေးနိုင်တဲ့တန်ရောရှင်ကျိုးက9ချောင်းရှိတာနော်။နောက်ထပ်2ချောင်းရှိသေးတယ်။အဲ့ဒီနောက်ထပ်နှစ်ချောင်းကဘာလို့ဆိုတော့ကာမိစ္ဆန္ဒနော်ကာမဂုဏ်အာယုန်နဲ့ပတ်သက်ပြီးတော့ဆန္ဒတွေဖြစ်နေတာနော်မြင်ခြင်းနဲ့ကြားခြင်းနဲ့နားခြင်းနဲ့စားခြင်းနဲ့ထိခြင်းနဲ့အမြင်ရတဲ့ခံမလဲထပ်ပြီးတော့မြင်ခြင်းနဲ့လည်းထပ်ပြီးတော့ကြားခြင်းနဲ့လည်းဒါကဘယ်ဆန္ဒတွေကထက်ကြီးတလဲလဲဖြစ်နေတယ်ဆိုရင်အဲ့ဒါဘာလို့ကာမိစ္ဆန္ဒဟုတ်လားဒါလည်းတန်ရောခြင်းပဲနော်အေးနောက်ကဘာလို့ဆိုတော့ပြာပါဒတန်ရောခြင်းဒီကတော့ဒေါသပေါ့အဲ့ဒီကာမိစ္ဆန္ဒနဲ့ပြာပါဒကတော့နာဂမိမဲ့ညာကိုရမှာအဲ့ဒီကျိုးနှစ်ချောင်းကဖြစ်တယ်။ဒါအောက်ဖို့ကိုဆွေးငင်နိုင်တဲ့ကျိုး၅ချောင်းပေါ့။နောက်တော့ဦးဇင်းတို့အပေါ်ပိုင်းကိုဆွဲပြီးတော့ဟိုတင်လိုက်နိုင်တဲ့သူလည်းမလွတ်လပ်မှုကိုဖြစ်စေတဲ့နောက်ထပ်ကျိုး၅ချောင်းရှိသေးတယ်။ဥဒ္ဒံပါကိယတန်ရောရှေ။အဲ့ဒီကျိုး၅ချောင်းကဘာလို့ဆိုတော့ရူပယာကတဲ့နော်။ရူပယာကဆိုတာရူပဇန်နေနဲ့ရူပဇံ၄ကြောင့်ဖြစ်ပေါ်လာတဲ့ဗြမာဘဝကိုမက်မောတဲ့စိတ်ဟုတ်လားသမထဘာဝနာလုပ်ကိုအားထုတ်လို့ရူပဇံကိုရတယ်အလွန်ချမ်းသာတယ်ပေါ့တကယ်ပြောရရင်ကာမကိုရှင်လွတ်လိုက်လို့ကာမကနေလွတ်သွားလို့ရရှိတဲ့ဆန်ချမ်းသာနောက်ဆန်းကတော့ဒီကာမကိုပဲအကောင်းထင်ပြီးတော့ဒကာဓမ္မတို့ဦးဇင်းတို့ခံစားကြတာပဲပေါ့ဟုတ်လားသို့တော့တရားဘာဝနာလုပ်ကိုအားထုတ်တဲ့အခါကျတော့ဒီကာမချမ်းသာတဲ့ပါတဲ့ကာမချမ်းသာကိုရှင်ရင်းကြောင့်ဖြစ်ပေါ်လာတဲ့ဆန်ချမ်းသာဆိုတာရတယ်အဲ့ဒါကသူတည်းအများကြီးပို့ကောင်းတယ်အဲ့လိုပြောရဲနော်အဲ့ဒီဇန်ချမ်းသာကိုထပ်ပြီးတဲ့တခါตายရပြန်နေတဲ့အဲ့ဒီဇန်လက်ရှိနဲ့ပေလို့ရှိရင်ဗြမာဖြစ်တယ်အဲ့ဒီဇန်ရဲ့အကျိုးကြောင့်ဖြစ်ပေါ်လာတဲ့ဇန်အဒီဟုတော့အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားလို့ဆိုရမယ်ဗြမာဘဝဗြမာခန္ဓာအဲ့ဒါကိုตายရတဲ့စိတ်အဲ့ဒါကိုရူပယာကတယ်ဒေဝကောက်တော့လောဘပါပဲနော်ကာမိဆန္ဒနဲ့လောဘပဲရူပယာကလည်းလောဘပဲကိုယ်ကကာမဂုဏ်အာရုံကိုလိုချင်တာဟုတ်လားရူပယာကကာမဂုဏ်အာယုံကိုလိုချင်တာတော့မဟုတ်ဘူး။သူကပို့ပြီးတော့အဆင့်မှမြင့်နေပြောအောင်ပေါ့လောဘချင်းနှိုင်းလိုက်။ဟုတ်လား။သူကဇန်ချမ်းသာနဲ့ဗြဟ္မာဘဝကိုလိုလာတာ။နောက်ပြီးတော့အရူပယာကလေ။အရူပယာကဆိုတာကနော်အရူပဇန်သူကရူပဇန်နဲ့အဆင့်မြင့်နေပေါ့။အဲ့ဒီအရူပဇန်ကိုပါရတဲ့စိတ်အရူပဇန်ကြောင့်ဖြစ်မဲ့နော်အရူပဘဝဗြဟ္မာဘဝနော်အရူပဆိုတာကရုပ်မရှိတဲ့သဘောပေါ့။ရုပ်မရှိရင်ရုပ်ကြောင့်ဖြစ်တဲ့ပြဿနာရုပ်နဲ့ပတ်သက်ပြီးတော့ဖြစ်ရှင်းရတဲ့ဒုက္ခရုပ်နဲ့ပတ်သက်ပြီးတော့ပူလောင်ရတာဘာမှမရှိတော့ဘူးလေစိတ်ကလေးကြီးလဲဆိုတော့တော်တော်လေးတော့ချမ်းသာသွားတဲ့သဘောပေါ့ဟုတ်ရဲ့လားအဲ့ဒီရူပယာကတဲ့ကျိုးကနေချောင်းလေးကနှစ်ချောင်းရှိပြီနော်ရူပယာကအရူပယာကနောက်ပြီးတော့ဥဒိစ္စဆိုတဲ့စိတ်ရဲ့ပြန့်လွင့်မှုနောက်မာနဆိုတဲ့အထင်ရောက်မှုအဝိဇ္ဇာဆိုတဲ့မသိမှုကျိုးကနေချောင်းလေး၅ချောင်းအဲ့ဒါကဥရှင်တို့ဥဒ္ဒံပါကိယတန်ရောရှင်နဲ့နောက်အထက်ကျိုး၅ချောင်းအောက်ကျိုး၅ချောင်းအဲ့ဒါတွေနဲ့ချီနှောင်ခန်းနေရတဲ့ဒကာဓမ္မတို့ဥရှင်တို့တွေဒီဘယ်လိုလုလွတ်လပ်တယ်လို့ဆိုနိုင်မလဲမဆိုနိုင်ဘူးဟုတ်လားဒါကြောင့်လွတ်လပ်မှုကိုတကယ်ရခြင်းလေဆိုရင်ဒီကျိုး၅ဒီကျိုး၁၀ချောင်းလုံးပြတ်သွားမှသာလေလွတ်လပ်မှုဆိုတာတကယ်ရမယ်ဒီတော့ဝိမု ക്തി ဆိုတာလေးနဲ့ပတ်သက်ပြီးတော့ဒါပြောပြသွားရတယ်ပေါ့ဟုတ်ရဲ့နော်အဲ့တော့မြတ်စွာဘုရားကဒီစေတောဝိမု ക്തി စိတ်ရဲ့ကိလေသာကလွတ်မြောက်မှုဒီသဘာဝတရားเนาะအရတ္တမေညာအရတ္တဖုန်ညာတို့အကြံဉာဏ်လေးထားပေါ့เนา အဲ့ဒါကိုရင့်ကျက်သွားစေနိုင်တဲ့တရား၅မျိုးတဲ့၅မျိုး၌တည်ရမယ်ဆိုတာကိုဖွင့်ဆက်ပြီးတော့ပြောပါနော်အေးဝိမု ക്തി စေတဝိမု ക്തി ကိုရင့်ကျက်စေနိုင်တဲ့တရား၅မျိုးနံပါတ်၁ကဘာလဲဆိုတော့တိနံပါတ်၁ကကလျာဏမိတ်တော်ဟောတိမိတ်ဆွေကောင်းရှိရမယ်မိတ်ကောင်းဆွေကောင်းရှိရမယ်မိတ်ကောင်းဆွေကောင်းနဲ့ပြည့်စုံရမယ်ပေါ့မိတ်ကောင်းဆွေကောင်းဆိုတာကသီလသမားကြီးပညာရမှာမိမိထက်တာတဲ့နော်မိကောင်းဆွေကောင်းရဲ့အတိတ်ပဲကိုဖွင့်မယ်ဆိုရင်လည်းအများကြီးပြောကြရရှိတာပေါ့နော်အေးအဲ့ဒီမိကောင်းဆွေကောင်းနဲ့ပြည်စုံရတယ်နောက်နံပါတ်၁ကပါလဲဆိုတော့တီလာဝါဟောတီတဲ့တီလာနဲ့ပြည်စုံရတယ်ကိုကျင်တရားကောင်းရတယ်နည်းနည်းလေးသောအပြစ်ကိုကြီးကျယ်တဲ့ဘေးလို့ရှုနိုင်မြင်နိုင်တဲ့စိတ်နဲ့နော်တိတိမောမောအပြစ်ကလေးကဆိုမဖြစ်အောင်ကြိုးစားပြီးတော့စောင့်ထင်းရတယ်ဟုတ်လားတီလာတကယ်ပြည်စုံရှင်ကျင်ရတယ်ပေါ့နံပါတ်1တည်ရမယ့်အရာကဟုတ်လားမိတ်ဆွေကောင်းရှိရမယ်တည်လန်းရှိရမယ်ဟုတ်လားနောက်ဦးဇင်းတို့တုံ့ပြန်မြောက်ကပါလဲဆိုတော့စကားကောင်းတွေကိုလွယ်လွယ်ကူကူနော်မညူမညင်မပင်မပန်းမဲနဲ့များများဆားဆားတိုက်တဲ့အချိန်မှာတိုက်တယ်လို့တိုက်တယ်လို့ရှားနိုင်ရမယ်စကားကောင်းမှာ10မျိုးတောင်ရှိတယ်အဲ့ဒီစကားကောင်းတွေကိုမြတ်စွာဘုရားကဘယ်လိုအမွှန်းတင်ထားလဲဆိုတော့အဘိတံလိခနော်ကိလေသာကိုခေါ်မစေနိုင်တဲ့အစွမ်းရှိတယ်ဒီစကား10မျိုးဟုတ်လားကိလေသာကိုခေါင်းမစေနိုင်တဲ့အစွမ်းရှိတယ်ဒါရင်လောက်ဆိုတော့မကဘူးနော်စိတ်ကိုဖွင့်လက်ပေးနိုင်တော့အောင်တင့်တော်လျှောက်ပတ်တဲ့အစွမ်းတတ်တည်းလည်းရှိတယ်နော်စိတ်ကပွင့်လင်းသွားတယ်ပေါ့စိတ်ဟာကျဉ်းကျက်ပြီးတော့ဖောင်ပိတ်နေတာမျိုးမဟုတ်ဒီစကားတွေကိုကြားလိုက်ရင်စိတ်ဟာပွင့်လင်းသွားတယ်ဒီစကားတွေကိုကြားလိုက်ရင်စိတ်ဟာကိလေသာကနေခေါင်းမသွားတယ်လောဘဒေါသမောဟနည်းသွားမယ်ပေါ့စကားဗနမျိုးတော့ဆယ်မျိုးရှိတယ်တဲ့အဲ့ဒီစကားဆယ်မျိုးကိုနော်နိကာမလာပြီတဲ့နော်အလိုရှိတဲ့အချိန်မှာရရမယ်မတရားလေးနာကျင်လိုက်တာစကားကောင်းလေးကြားကျင်လိုက်တာအဲ့ဒီအချိန်မျိုးမှာကြားခွင့်ရှိရမယ်ပြီးတော့ဘာလို့ဒါနိကိစ္စလာပြီနော်အဲ့ဒါကြတော့ဆိုတာမပင်မပန်းမဆင်းရဲဘဲနဲ့လွယ်လွယ်ကူကူရမယ်တရားနာဖို့တပါအခက်ခဲမှရှိကြရအောင်မရှိဘူးတရားစကားကိုနားထောင်ရဖို့အတွက်ဘာပြဿနာမှမရှိဘူး။အနိကာမလာပြီ၊နာကိစ္စလာပြီ။ဒါမပင်မရဘူး၊မဆင်းရဲစေရဘူး။တရားနာဖို့အတွက်နော်။ပြီးတော့ဆိုနာကတိရလာပြီတဲ့။များများစားစားလေးလေးကြားရမယ်။ပြီးပြီးစုံစုံလုံလုံလောက်လောက်ဒီစကားတွေကို။ဆက်တော်ပြန်ဟောတာအလုံးမအသေးစိတ်တယ်လို့ဆိုရမယ်နော်။ဒါစေတောဝိမု ക്തി စိတ်ရဲ့ကိလေသာကလွတ်မြောက်မှုကိုရင့်ကျက်သွားစေဖို့အတွက်လိုအပ်တဲ့အင်္ဂါရက်တွေပေါ့။ဟုတ်လား။မိတ်ဆွေကောင်းရှိရမယ်ကိုကျင်တရားကောင်းရမယ်အခုပါလေစကားကောင်းကြီးဆယ်မျိုးကိုလွယ်လွယ်ကူကူချမ်းချမ်းသာသာအလိုရှိတဲ့အချိန်မှာအလိုရှိသလောက်ရနိုင်ရမယ်အဲ့ဒီစကားကောင်းကြီးဆယ်မျိုးကပါလေဆိုတော့နော်အပိစကထာတဲ့နော်အလိုနေမှုနဲ့စက်တဲ့စကားနော်အလိုဆန္ဒများသွားစေနိုင်တာတွေနဲ့စက်တဲ့စကားမျိုးမဟုတ်ဘူးနော်အလိုနေမှုနဲ့စက်တဲ့စကားနော်တလုံးချင်းကြီးရဲ့လုံချင်းကောင်းအတိတ်တွေကိုအကျေပြောနေရင်တရားအရင်ရှိကောင်းတယ်နော်အပိဋ္ဌကထာအလိုနေမှုနဲ့စတဲ့စကားတန်တုဋ္ဌိကထာကြောင်ရဲမှုနဲ့စတဲ့စကားကြောင်ရဲမှချမ်းသာတယ်ကြောင်ရဲမှစိတ်နှလုံးမှပြည့်စုံတဲ့ကြွယ်ဝတယ်မကြောင်ရဲရင်ဆင်းရဲတဲ့အစရှိတဲ့ဖြင့်ကြောင်ရဲမှုနဲ့စတဲ့စကားနော်တင်းနေရင်ကြောင်ရဲခြင်းရသမြန်ဖြင့်ကျင့်တဲ့စိတ်ကလေးဖြင့်အေးအေးချမ်းချမ်းနေတတ်တဲ့သဘောထားလေးကိုသူ့ရဲ့ဂုံတတ္တိကိုကောင်းကောင်းနားလည်ပြီးတော့ဓာတိတူပွားလာစေဖို့အတွက်ကြိုးချမ်းလာတဲ့စကားမျိုးပေါ့နောက်တန်တုတ်တိကထာနောက်ပြီးတော့ပန်းဝိဝေကကထာတဲ့နော်စိတ်ငြိမ်မှုနဲ့စတဲ့စကားနောက်တယောက်တည်းနေရတာကောင်းတယ်တစ်စိတ်တည်းထားရတာကောင်းတယ်နောက်ဆုံးနိဗ္ဗာန်ချမ်းသာကိုရရတာကောင်းတယ်အစရှိတစ်ဖြင့်နော်ဝိဝေကနော်စိတ်ငြိမ်မှုနဲ့စတဲ့စကားနောက်ပြီးတော့အတ္တတကကထာမယောနှုံးမှုနဲ့စတဲ့စကားနောက်အပေါင်းသင်းတွေများပြီးတော့ရှုပ်ရှုပ်ထွေးထွေးနော်စိတ်ရှုပ်เสียခေါင်းရှုပ်เสียကိစ္စတွေတသိပ်ပြီးတော့မရှိသေးရဘူးမယောနှုံမှုနဲ့စတဲ့စကားပြီးတော့ဝိရိယရံပကထာတဲ့အကုသိုလ်တရားတွေကိုပေးချဖို့ကုသိုလ်တရားတွေကိုဖြစ်ပွားဖို့ကြိုးစားအထုတ်မှုလုံးလဝိရိယနဲ့ဆက်ရှင်တဲ့စကားနော်မကြိုးစားလို့ရှိရင်မကြိုးစားသလောက်ညာကြီးမျက်နှာနိုင်တယ်အင်မတန်မှန်ကန်တဲ့အဆုံးမကောင်းတဲ့တွေ့တဲ့အချိန်မှာဝိရိယမရှိရင်မရှိသလောက်မျက်နှာတယ်ဝိရိယရှိရင်ရှိသလောက်အကျိုးကျေးဇူးရှိမယ်နော်မမှန်ကန်တဲ့မပြည့်စုံတဲ့အဆုံးအမသာသနာမှာဝိရိယရှိရင်ရှိသလောက်ပင်ပန်းမယ်ဝိရိယမရှိရင်မရှိသလောက်တတ်တာပဲ ဟောဒီလိုမျိုးလုံလဝရိယနဲ့ဆက်တဲ့စကားမျိုးဒါကောင်းတဲ့ပေါ်လာလေးကိုပြောတာပါဟုတ်ရဲ့လားဒါကြောင့်အကုသိုလ်တွေကိုပယ်ဖို့ကုသိုလ်တရားတွေဖြစ်ပွားဖို့ဆိုပြီးတော့ကြိုးစားအထုတ်တဲ့လုံလဝရိယနဲ့ဆက်ရှင်တဲ့စကားဒီလိုစကားမျိုးကိုလည်းကြားရမယ်နားရမယ်နော်ငါးမျိုးရှိပါပြီနော်အပိစကတာအလိုနယ်မှုနဲ့ဆက်တဲ့စကားတတ္တုတိကတာရောင်ရဲမှုနဲ့ဆက်တဲ့စကားပါဝိဝေကကထာစိတ်ငြိမ်မှုနဲ့ဆက်တဲ့စကားအတ္တံတကကထာမယောနှောမှုနဲ့ဆက်တဲ့စကားအခုပါတော့ဝိရိယရမကထာလုံလဝရိယနဲ့ဆက်တဲ့စကားလုံလဝရိယဆိုတာကအကုသိုလ်ကိုပယ်ရှားဖို့ကုသိုလ်တရားဖြစ်ပွားဖို့ဆိုပြီးတော့ကြိုးစားတဲ့ဝရိယကိုရှိရတာပေါ့နော်။အားကြီးပါပြီနော်။ဒီနောက်၅မျိုးကမှတ်ရတာလည်းတိလာတမာတိပညာဝိမုတ်တိဝိမုတ်တိဉာဏတပ္ပနာကထာ၅မျိုး။တိလာဆိုတာပိတ္တုတည်တယ်တမာတိတည်တယ်ပညာလည်းတည်တယ်နော်ပညာဆိုတာကဖြစ်ချင်းဖြစ်ချင်းကိုသိမြင်နားလည်နိုင်တဲ့ပညာပေါ့ဝိမုတ်တိဆိုတာကယခုကပြောခဲ့ပြီဝိမုတ်တိဉာဏဓတ္တနာဆိုတာကပိစ္ဆဝခဏဉာဏ်ကိုပြောတာဒီမဉဏ်ဘုံဉာဏ်ကိုရပြီးတော့ပယ်လိုက်တဲ့ကိလေသာကျန်နေတဲ့ကိလေသာဒါတွေကိုပြန်ပြီးတော့စဉ်းစားဆင်ခြင်နဲ့ပိစ္ဆဝခဏဉာဏ်ကိုဒါဥရှင်တို့ဝိမုတ်တိဉာဏဓတ္တနာလို့ဆိုတယ်တဲ့နော်စကားကောင်းကြီးဘယ်နှမျိုးလဲ6မျိုးအဲ့ဒီစကားကောင်းကြီးဆယ်မျိုးဒီအဘိဓမ္မေခကိလေသာကိုခေါင်းပါစေတယ်။ကြားလိုက်ရရင်ကြီးလာမဲ့လောဘပေးသွားနိုင်နေပေါ့။နော်သူ့ရဲ့အစွမ်းပတ္တိလည်းအလုံးမကြီးမားတယ်ဟုတ်လား။စိတ်ကိုဖွင့်လှစ်ပေးရလဲရောက်တယ်။ဒီလိုကောင်းမြတ်တဲ့စကားတွေကိုကြားဖို့အတွက်ဘာအခက်အခဲမှမရှိကြရဘူး။ဟုတ်လား။အများကြီးကြားနိုင်ရမယ်။ဘလို့ရှိတဲ့ဒီမှာကြားခွင့်ရှိရမယ်။တတိယအင်္ဂါရဲ့နော်။အဲ့ဒါသုံးချက်ကြီးသွားပြီ။နောက်၅ခု၌တည်ရမယ့်အရာတွေက၄ခုမြောက်ကပါလဲဆိုတော့ဝရိယရှိရပေးတဲ့ဝရိယကတကယ်အကောင့်ထဲပေါ်တဲ့သဘောနော်အကုသိုလ်ကိုဖယ်ရှားဖို့ကုသိုလ်တရားတွေကိုဖြစ်ပွားဖို့အကုသလနာဓမ္မနာပဟနာယကုသလနာဓမ္မနာဥပသံဗရာယနော်အကုသိုလ်တရားတွေကိုပယ်ရှားဖို့ကုသိုလ်တရားတွေပြည့်စုံသွားစေဖို့အတွက်သာမဝဒန္လပရကမေနရဲ့အလွန်ထက်သန်တဲ့အာသွန်ရှိရတယ်ဒန္လပရကမေနအလွန်မြင့်မြန်တဲ့အထုမှုလေရှိရတယ်အနိခိတဒုရောကုသလေတုဓမ္မေတုတဲ့ကုသိုလ်တရားနဲ့ပတ်သက်လာရင်မချာသောတာဝန်ရှိရတယ်အမြဲတမ်းကုသိုလ်တမျိုးမျိုးဖြစ်နေအောင်ကြိုးစားရမယ်လို့ပြောတော့တာဝိရိယရဲ့အဖွင့်တွေဝိရိယရဲ့အဓိပ္ပာယ်တွေအလွန်အသေးစိတ်ပြီးတော့ပြောမယ်ဆိုရင်ပြောစရာကောင်းတယ်ပေါ့နော်ဝိရိယဆိုတာဘာလို့အကုသိုလ်ကိုပယ်ရှားဖို့ကုသိုလ်တရားတွေကိုဖြစ်ပွားဖို့အဲ့လိုကြိုးစားတဲ့နေရာမှာဌာမဝအစွမ်းအလွန်ရှိရတယ်နော်ဒန္လပရကမစွဲမြဲတဲ့အထုံမှုရှိရတယ်နော်အနိခိတတို့တော့ကုသလေတုဓမ္မေတုပေါ့အနိထုတ်လိုက်တော့အဲ့ဒါပဲကုသိုလ်ကောင်းမှုမှာမချတဲ့တောင်းဝန်ရှိရတယ်တမျိုးမဟုတ်တမျိုးဒီထဲမှာကုသိုလ်သဘောကောင်းမြတ်တဲ့သဘောလေးဖြစ်နေရတယ်ဟုတ်လားအဲ့ဒါကိုပါခေါ်တော့ဝရိယအဲ့ဒီဝရိယနဲ့ပြည်စုံရပင်တဲ့လေးချက်ရှိသွားပြီနော်နောက်ဦးဇင်းတို့ငါ့ဥမြောက်ကပါလဲဆိုတော့ပညာဝဟောတိတဲ့ပညာရှိရတယ်အဲ့ဒီပညာကပါလဲဆိုတော့ဥဒိယထဂာမိနိယရုဒ္ဒနန္တတို့ရဲ့ဖြစ်ချင်းဖြစ်ချင်းကိုသိမြင်နားလည်နိုင်တဲ့သဘောအရိယာယအလုံးမဖြူစင်တဲ့နော်တမ္မာဒုက္ခခေယယဂာမိနိယကောင်းစွာဒုက္ခကလွတ်မြောက်သွားစေနိုင်တဲ့အစွမ်းရှိတဲ့ဒါဝိပဿနာဉာဏ်ကိုဖွင့်နေတာပါပဲဟုတ်လားရုဒ္ဒနန္တတို့ရဲ့ဖြစ်ပေါ်လာကုန်ပျက်စီးချုပ်ကြောက်သွားကုန်ဒီသဘောဝတရားတွေကိုကောင်းကောင်းသိမြင်တဲ့အလုံးဖြူစင်တဲ့နော်ကောင်းစွာဒုက္ခချုပ်ငြိမ်းခြင်းကိုဖြစ်သွားစေနိုင်တဲ့နော်မိဗေဒနဲ့ကိလေသာကိုပေါက်ထွင်းပြနိုင်တဲ့ဖြူခွဲပြနိုင်တဲ့ဒါသူ့ရဲ့အစွမ်းတတိတွေပါပဲဟုတ်လားအဲ့ဒီလိုအစွမ်းရည်တတိနဲ့ပြည့်စုံတဲ့ဉာဏ်ပညာရှိအောင်ကြိုးစားရမယ်ငါးပါးမှတည်ရမယ်ဆိုတာဒါကိုပြောတာနော်မိစေကောင်းရှိရမယ်နော်အနေငယ်သောအပြစ်ကလေးကိုဘေးလို့ရှုမြင်နားလည်ပြီးတော့တည်လာနဲ့ပြည့်စုံအောင်ကြိုးစားရမယ်ဟုတ်ရဲ့နော်အလုံးကောင်းမြတ်တဲ့ကိလေသာကိုခေါင်းပါစေတဲ့စကားကောင်းကြီးခြေမျိုးကိုလွယ်လွယ်ကူကူချမ်းချမ်းသာသာအလိုရှိတဲ့ချိန်မှာအလိုရှိသလောက်နားထောင်ခွင့်ရှိရမယ်။ဟုတ်လား။ပြီးတော့ပါလေဝရိယရှိရမယ်။ပြီးတော့ပညာရှိရမယ်။အဲ့ဒီ၅မျိုးမှတည်ရမယ်တဲ့မြတ်စွာဘုရားက။အဲ့ဒီ၅မျိုးသည်စေတောဝိမု ക്തി စိတ်ရဲ့ကိလေသာကလွတ်မြောက်မှုကိုရင့်ကျက်သွားစေနိုင်တဲ့တရား၅မျိုးတဲ့။ပြီးတဲ့ရင့်ကျက်တယ်ဆိုတာကလည်းပဲဟိုနုနေရာကနေစားကြရတဲ့သဘောနော်တတိလေးတွေညှင့်လာတယ်မှဲ့လာတယ်ဆိုတော့စားလို့တောင်းလို့အရှင်းပြေးသွားတယ်ပေါ့တို့တော့ရုပ်တရည်ကြီးညှင့်လာတယ်သဘောမှဲ့လာတယ်သဘောဆိုတာဘယ်တတိမှမရှိဘူးတဖြည်းဖြည်းချင်းလေးနဲ့ညှင့်လာတယ်ပြီးတော့မှဲ့သွားတယ်အ အဲ့လိုပဲဒီစိတ်တော်ဝိမုတ်တိဟာလည်းပဲတဖြည်းဖြည်းလေးချင်းနဲ့သူ့ကိုရှင်းပြအောင်ကိုကြိုးစားရမယ်။ဘယ်တရားမှတည်ပြီးတော့ကြိုးစားမှာဆိုအဲ့ဒီတရား၅မျိုးမှတည်ရမယ်။ဒါမရှိလို့မဖြစ်ဘူးပေါ့။ဒါကြောင့်တခုကိုလှုပ်တယ်ဆိုရင်ဒါမြေကြီးပေါ်မှာရက်တည်ပြီးတော့လှုပ်ကြရတယ်ပေါ့။ဟုတ်လား။အဲ့လိုပဲဦးရှင်တို့ဒီတရား၅မျိုးပေါ်မှာရက်တည်ပြီးတော့ကိုယ်ဟာဆက်ပြီးတော့လေးပါးကိုပွားဆိုတာလာလိမ့်မယ်နော်။အဲဒါစိတ်ရဲ့ကိလေသာကလွတ်မြောက်မှုအတွက်မြတ်စွာဘုရားဟောပြတဲ့ဒေသနာနော်။ပေါ်မြင်တဲ့လေးပါးကဘာလို့ဆိုတော့ဦးဇင်းတို့အကြောင်းအကျိုးသဘောလေးနဲ့မြတ်စွာဘုရားဟောတယ်အလုံးမမှတ်သားကြရအောင်ပါလေအတုပဘာဝေတ္တပါရာခတ္တပဟနာရတဲ့ရာခတ္တဆွေလန်းရင့်မှုခြင်းလိုခြင်းမမောခြင်းလောဘဆိုတဲ့တရားကိုပဟနာရပင်ရှားဖို့ရန်အလုံးမအတုပဘာဝနာနော်မမြင်မတင့်တယ်တဲ့သဘောကိုဦးဇင်းတို့သိမြင်နားလေတဲ့သဘောလို့ဆိုရမယ်ဒီအတုပဘာဝနာကိုဘာဝေတ္တပွားများရပြီတဲ့မြတ်စွာဘုရားနော်ဆွေလန်းခြင်းယာကဆိုတာကိုပေးရှားဖို့အတွက်အတုပဘာဝနာကိုပွားများရပြီအတုပဆိုတာဘေတ္တတို့အလုံးနားလည်ထားကြပြီသားဟုတ်လားဗျာမတင့်တယ်တဲ့သဘောနော်တုပကတင့်နေတာအဆိုတာကမရှိတာတင့်တယ်တဲ့သဘောမရှိတာပေါ့အမှန်တိုင်းသိအောင်ကြိုးစားတာပေါ့ဒီကနေ့တို့တတိယဒံဒေသနာတော်မှာမြတ်စွာဘုရားကအတုပဆိုတာနဲ့ပတ်သက်ပြီးတော့ဘလို့ဟောတာလေဒီသက်ဆုပ်ရွှန်ရှားပွဲဆိုတာနဲ့ပတ်သက်ပြီးတော့ဟိုမျက်စိအမြင်ရှိတဲ့ယောက်ျားဟာစံလေးစပါးတွေကြောင်းတွေနှမ်းတွေပဲတွေအစုံထည့်ထားတဲ့အိတ်ကြီးတစ်လုံးနော်အောက်ကအဝကနှစ်ခုရှိတယ်ဒါပေမဲ့အဝတစ်ခုကိုစုချီပြီးတော့အဲ့ဒီထဲကိုစံလေးပဲတွေကြောင်းတွေနှမ်းတွေအစုံထည့်ထားတယ်အဲ့ဒါကိုမျက်စိအမြင်ရှိတဲ့ယောက်ျားကအပေါ်ကချီထားတဲ့ကျိုးကိုချီပြီးတော့အဲ့ဒီအိတ်ကြီးတွေကိုလက်နဲ့နှိုက်ပြီးတော့အကုန်လုံးကြည့်တယ်ဒါဟာစံလေးဒါကြွားပဲဒါကတော့ပြောင်းပဲဒါကတော့နှမ်းပဲဟုတ်လားအကုန်လုံးသူဟာတက်တက်ကွဲကွဲတည်နေမြင်နေအဲ့ဒါလိုပဲဦးဇင်းတို့ဥဒ္ဒံပါရတလအဒေါကိသမထကနော်အပေါ်ကဦးဇင်းတို့သဘင်ကစပြီးတော့အောက်ခြေဘဝတိုင်အောင်နော်ဒီအိတ်ကြီးကိုညံနဲ့ဖြည့်ပြီးတော့ကြည့်ရမယ်နော်ကေတံလောမနာခန္ဓာတစောဟုတ်လားဒါကတော့သမင်းပဲပုဂ္ဂိုလ်တ attva မဟုတ်ဘူးယောက်ျားမင်းမမဟုတ်ဘူးဟုတ်လားဒါကတော့မွေးညင်းပဲခြေတိလက်တိသွားအေးအသားအကျော်ယိုးယိုးရင်းချင်းဒီအညို့နှလုံးအသေးအမြင်အချင်းအဆုပ်ဥမဥသိအစာတဲ့အစာဟောင်းအုံနောက်တီးကြီးတလိပ်ကြီးတွေးချွေးအစီခဲမျက်ကြီးအစီကြီးတွေးနှက်အစီချင်းရဲ့နော်32မျိုးရှိတယ်တမျိုးစီကိုညံနဲ့ပိုင်းချပိုင်းချပြီးတော့အကုန်လုံးစီစစ်ပြီးတော့ကြည့်မယ်ဆိုရင်အလွန်ထုတ်ခဲ့တဲ့အသိဉာဏ်ကိုရနိုင်တယ်မတွေးဘူးတဲ့အတွေးတွေကိုလည်းတွေးလာနိုင်တယ်ဒုတိယကြောင်းတဲ့သွားစီနိုင်တယ်လို့ပြောကြပါစို့ဟုတ်လားလက်တွေ့လှုပ်ကြည့်မယ်ဆိုရင်ပေးတဲ့ပေါင်းသူတော်ကောင်းတို့ပူပြီးတော့နားလည်မှုလက်ခံမှုကြီးလာမယ်ပေါ့ဟုတ်လားမြတ်စွာဘုရားရဲ့ဒေသနာတွေဆိုတာကလုံးဝအစမ်းပတ်ခံနိုင်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒါလို့သာတဲ့မတင့်တယ်တဲ့သဘောကိုအမှန်တိုင်းသိမြင်နားလည်အောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်ရာဂတဘာနာရတဲ့ဇာကကိုပင်ချနိုင်တယ်ဒါသူဒီရှင်းတာဒီယောဂါကိုဒီကြောက်ပျောက်စီမယ်လို့ဒါသဗ္ဗညုတဉာဏ်နဲ့ကြည့်ပြီးတော့ပြောတာ။ဒါကဘွားများပြီးတော့ဇာကမပျောက်ပါဘူးဆိုရင်ဒါတကယ်မပွားများလို့ပဲ။ပွားများရင်ကတော့မပျောက်ဘူးဆိုတာရှိကိုမရှိဘူး။နောက်သူ့အစွမ်းတက်တိကရှိသေးတာပဲ။ဟုတ်ရဲ့လား။ဒါကြောင့်ဦးရှင်တို့၄ခုကို၄ပါးကိုပွားရမယ်ဆိုတဲ့နေရာမှာဒါပထမတစ်ပါး။နောက်အတုပဘာဝနာကိုပွားများရမယ်။ကျူစာအထုတ်ကြည့်တဲ့နေပေါ့။အရင်ကြီးခက်ခဲတာတော့မဟုတ်ဘူးနော်။ဟိုမလို့ဖြစ်တာကိုပဲခက်ခဲတယ်လို့ပြောမယ်ဆိုရင်တော့ပြောနိုင်တယ်ပေါ့။လုတ်တက်ဖို့ဘာမှမခင်ရင်ပါဘူးလုတ်ဖြစ်ဖို့သာခင်ရတာဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ပထမပေါ်များရမယ့်ဘာဝနာတွေပါလေမတင့်တယ်တဲ့သဘောကိုအမှန်တိုင်းသိမြင်တဲ့အတုပဘာဝနာကိုပေါ်များရမယ်ဒါတစ်ပါးပေါ့နောက်ဦးဇင်းတို့ဆက်လက်ပြီးတော့ကြိုးစားအထွေရမယ့်ပေါ်များရမယ့်ဘာဝနာကပါလေဆိုတော့မေတ္တာဘာဝေတ္တပံဇာဘာရတ္တပဟနာယတဲ့နော်ဇာဘာရတ္တဒေါသကိုပဟနာယသင်ရှားဖို့ရအလုံးမှာမေတ္တာဘာဝေတ္တပါမေတ္တာဘာဝနာကိုပွားများရမယ်။ဟောဒါလည်းပဲသူ့ယောဂာနဲ့သူ့ရှင်းလို့ပြောကြပါမယ်ဆို။ဟုတ်လား။မေတ္တာဘာဝနာကိုပွားများမယ်ဆိုရင်ဒေါသဆိုတဲ့မကျဉ်းနှံ့မှုဟာကျောက်သွားတာ။ဟုတ်လား။ဒီနေ့မှာမေတ္တာဆိုတာကိုပေးတတ်ပေါင်းသူတော်ကောင်းတို့အလုံးသဘောပေါက်ကြပြီသား။ကိုယ်နဲ့နှိုင်းစာပြီးတော့အလုံးသောတတ္တဝါတွေရဲ့ပုံမှာဘေးရန်ကင်းစေခြင်းတဲ့သဘော၊ပြမာရေးကောင်းစေခြင်းတဲ့သဘော၊နှလုံးစိတ်ဝမ်းငြိမ်းချမ်းခြင်း၊ငြိမ်းချမ်းစေခြင်းတဲ့သဘော။ဟုတ်လား။အဲ့ဒီလိုဒီစိတ်ကတကယ်ကိုဖြူဖြူရှင်ရှင်တန်တန်ရှင်ရှင်လေးဖြစ်စီပြီးတော့အော်အလုံးသောတတ္တဝါတွေ ပေးရန်တွင်ကွာကိုစိတ်နှပြန်ကျမ်းမှချမ်းသာကြပါစေလို့ဒီစိတ်ကလေးချက်ချီးတယ်လည်းဖြစ်အောင်ကြိုးစားမယ်ပေါ့မကြမ်းကြံသေးခင်မှာနှုတ်နဲ့ထုတ်ပြီးတော့ရွတ်မယ်ပေါ့နော်တွတ်နဲ့ရွတ်မယ်ပေါ့ဟုတ်လားရွတ်ပြီးတော့စိတ်ဆိုင်ရင်ရွတ်မယ်ပေါ့ဒီဘာများစွာရွတ်မယ်ဆိုရင်တော့ရွတ်เสียမလို့အဲ့ဒါစိတ်ကလေးညှက်ညှက်ပေးပြီးတော့ဒီစိတ်ကူးကလေးဒီစိတ်အတွေ့ကလေးဟုတ်လားဒီဖြစ်စီခြင်းနဲ့ဆန္ဒကလေးဒီမေတ္တာသဘောမေတ္တာတက်ကလေးကိုထက်ချီးတယ်လည်းဖြစ်အောင်ကြိုးစားမယ်ခက်ခဲတယ်လို့ဆိုနိုင်မလားဘာကခက်ခဲနေတော့မလုထတာကခက်နေတယ်ဟုတ်လားမလုထတာကခက်နေတယ်နော်ဒီကိစ္စမှာမလုတဲ့ဆရာလည်းဘာမှမရှိဘူးဒါပေမဲ့သောသောအလွန်အားကြီးခဲ့တဲ့ပုံကိုယ်တွေဆိုလို့ရှိရင်တော့မေတ္တာစပို့တဲ့နေရာမှာမေတ္တာစိတ်တက်ဝင်ဖို့ခက်နေတဲ့တယ်ပေါ့နော်ဆိုတာဆိုနေရတယ်တကယ်ဖြစ်စီခြင်းနဲ့စိတ်ကတိတ်ပြီးတော့လွယ်လွယ်ကူကူဖြစ်မလာဘူးပေါ့ဒါပေမဲ့ကြိုးစားမယ်ဆိုရင်တော့ဖြစ်နိုင်ပါတယ်ဒီနေရာမှာမေတ္တာဖြစ်ဖို့အတွက်အကောင်းဆုံးအလုံးလောက်ဆုံးနေ့ကတော့ကောင်းကွက်ကိုရှာတဲ့ရမယ်တော့ဒေါသဖြစ်တယ်ဆိုတာအပြစ်ကိုမြင်လို့မကောင်းတာကိုမြင်လို့ဒေါသဖြစ်တာဒါကလုံမလက်တွေ့ကြတဲ့နေ့တွေကိုဒေသနာကပြောထားတာအဲ့ဒါပိဋကပေါင်းသူတော်ကောင်းတို့ဒါတွေဟာတကယ်အကျိုးရှိတယ်မရှိဘူးဆိုတာကိုကိုယ်ကိုယ်တိုင်လက်ခံနိုင်ဖို့ဆိုလို့ရှိရင်တကယ်လက်တွေ့လုပ်ကြည့်ဖို့ပဲလိုတယ်။ဟုတ်လားမေတ္တာဟာဒေါသကိုပယ်နိုင်တယ်လို့ပြောခဲ့တယ်။အဲ့ဒီမေတ္တာဖြစ်ဖို့အတွက်ခုဆက်ပြောပြန်တယ်အဲ့ဒါကတော့ကောင်းကွက်ကိုမြင်အောင်ကြည့်ရဖို့လိုတယ်။လူတိုင်းကအဆိုးတွေနဲ့ညီပဲတိောက်ထားတာတော့မဟုတ်ဟုတ်လား။ကောင်းတာလည်းအနည်းနဲ့များတော့ရှိနေတာပဲဟုတ်လား။ဒါကိုကိုယ်ကသိပြီးတော့နားလည်ပြီးတော့မေတ္တာဖြစ်အောင်ကြိုးစားရမယ်ပေါ့။နောက်တစ်ချက်ကမေတ္တာရဲ့အကျိုးကျေးဇူးတွေကိုလည်းသိအောင်မြင်အောင်စဉ်းစားပြီးတော့မေတ္တာဖြစ်အောင်ကြိုးစားရင်လည်းရတယ်။နော်။ငါကဖြစ်เสียကောင်းမှဖြစ်မှာလား။အဲ့ဒါလို့ဆိုရင်ငါရဲ့အစွမ်းကဘာရှိတယ်လဲ။စဉ်းစားရမှာစဉ်းစားရမှာဟုတ်လား။အဲ့တော့သူ့ကိုချမ်းသာစေခြင်းနဲ့ကောင်းသွားစေခြင်းနဲ့ဆိုတာဖြင့်မေတ္တာဖြစ်လာပြီဆိုရင်ငါတန်တန်မှရှိတဲ့ဒေါသကြောက်တော်တာကငါအတွက်အလွန်အကျိုးရှိနေတယ်။ဒါကြောင့်အဲ့ဒီအဆင့်လောက်နဲ့ပဲအခြေခံပြီးတော့မေတ္တာကိုငါဖြစ်အောင်လုပ်ဦးမယ်။မဖြစ်နိုင်ဘူးလား။ရှင်းနိုင်တယ်နော်တကယ်ကြီးမိုက်ပြ။ဟိုကိုကမေတ္တာပို့လိုက်လို့တစ်ဖက်လူတစ်ဖက်ချမ်းသာသွားတယ်၊ကောင်းစားသွားတယ်ဆိုတာကတော့ကုမေတ္တာချင်းကျင်မှုကြီးမားမှုပုံမှန်မူတည်မှာပေါ့။အဲ့ဒီအခြေအနေကိုနောက်မှမျှော်လင့်ဟုတ်လား။အရင်မျှော်လင့်ရမှာကဘာလဲဆိုတော့မေတ္တာကိုပွားနေရင်ကိုယ်တန်တန်မှာဒေါသကင်းသွားတာကတော့အမှန်ပဲ။အဲ့ဒါဘလို့မှမငင်းနိုင်တဲ့အကျိုးကျေးဇူးပေါ့။ဟုတ်ရဲ့လား။အဲ့ဒါလို့ဦးဇင်းတို့မေတ္တာတရားနဲ့ပတ်သက်ပြီးတော့ကြည်ကြည်ပြတ်ပြတ်နားလေအလေးချက်များအောင်ကြိုးစားရင်းဖြင့်သောတာဆိုတဲ့မကျင့်တတ်မှုကိုပယ်နေအောင်ကြိုးစားရမယ်။ဟုတ်ရဲ့လား။ဒါကြောင့်ဦးဇင်းတို့ဒုတိယမြောက်ကြိုးစားအထောက်ရမယ်။တရားဘာဝနာကဘာလဲဆိုတော့မေတ္တာ။ဟုတ်ရဲ့လား။နှစ်ပါးရှိပါပြီနော်။အတုပဘာဝနာရဲ့မေတ္တာဘာဝနာရဲ့။နောက်ဦးဇင်းတို့တတိယမြောက်ကြိုးစားအထောက်ရမယ်တရားကဘာလို့ဆိုတော့အာနာပါနတတိဘာဝေတ္တဘာဝိတ္တကုပစ္စေရာယတဲ့။နော်။ဝိတ္တကုပ္ပစီရာယအတွေးတွေကိုဖြတ်တောက်ဖြစ်လိုက်ခြင်းအလို့မှာအာနာပါနတတိဘာဝိတ္တကအာနာပါနကမ္မထံကိုပေါင်းရရမယ်။ဒါလေးကအလွန်စိတ်ဝင်စားစရာကောင်းတယ်လို့ဆိုရမယ်။မနေ့ကတရားလေးနဲ့လည်းနည်းနည်းတော့ဆက်ဆက်ကြည့်ပေါ့။ခုဒီမှာအတုပဘာဝနာကိုပေါင်းရရမယ်ဆိုတဲ့နေရာမှာအကျိုးတရားကိုဗာပြန်ထားတယ်။အတွေးတွေကိုဖြတ်တောက်ပြစ်နိုင်ဖို့တဲ့။ဟောပြောပုံကလေးကနော်။ဝိတ္တကုပ္ပစီရာယအတွေးတွေကိုဖယ်ရှားဖြတ်တောက်ပြစ်နိုင်ဖို့မကောင်းတဲ့အတွေးတွေမနေ့ကပြောခဲ့တယ်နော်ကာမဝိတ္တေ၊ပြဝါဒဝိတ္တေ၊ဝိညာဝိတ္တေဒါမကောင်းတဲ့အတွေးတွေပေါ့အဲ့ဒီအတွေးတွေဖြစ်လာလို့ရှိရင်အတိညာဟာတန်းသွားမယ်ဟုတ်လားဉာဏ်ပညာမျက်လုံးကိုမဖြစ်စေဘူးမတိတာကိုသာဖြစ်စေတယ်အတိညာတွေကိုချုပ်ငင်းစေတယ်နော်ပင်မစင်ရဲ့အဖို့ရှိစေတယ်မငင်းခြင်းရဲ့အလို့ငါသာဖြစ်တယ်နော်ဒီလိုဆုံးသွားတဲ့အတွေးတွေကိုဖယ်ရှားဖြတ်တောက်ပြစ်နိုင်ဖို့အတွက်အနာပါနဘာဝနာကိုပေါင်းရရတယ်။အာနာပါနဆိုတာကပြည့်တော်အထုံနေကြပါပဲ။ဟုတ်လား။ဝင်လေထွက်လေအမှန်တိုင်းသိအောင်ကြိုးစားတာနော်။ဝင်လေထွက်လေကိုတတိထားပြီးတော့ဝင်ရင်ဝင်မှန်းသိအောင်ကြိုးစားတယ်။ထွက်ရင်ထွက်မှန်းသိအောင်ကြိုးစားတယ်။နော်။ဒီဝင်လေကလေးကစီစီလေးထွက်ပြီးတော့ဝင်နေဆိုရင်စီစီလေးထွက်ပြီးတော့ဝင်နေဆိုတာကိုသိအောင်ကြိုးစားတယ်။နော်။စီစီလေးထွက်ပြီးတော့ထွက်တယ်ဆိုရင်လည်းစီစီလေးထွက်ပြီးတော့ထွက်တယ်ဆိုတာကိုသိအောင်ကြိုးစားတယ်။တူတူလေးဆိုရင်လည်းတူတူလေးလို့သိတယ်။နောက်အစီအတူဆိုတာကသူ့ရဲ့ကာလအပိုင်းခြားကိုရည်ရွယ်ပြီးတော့ပြောတာပါ။ဟုတ်လား။သင်အစားအလေဆုံးသိအောင်ကြိုးစားမယ်။ဟိုဝိဝုစတော်ဘုရားကြီးတို့အတုံးပြူတော်မူတဲ့နေရာတော်ဘုရင်တို့ဒီနာတိပြားကိုအာယုံပြုပြီးတော့ဝင်လေလေးဝင်တဲ့အခါမှာနာတိပြားတနေရာကိုထိခိုက်ကွတ်တိုက်ပြီးတော့ဝင်သွားတာလေ။ဟ
ဟုတ်လားထွက်လေလေးထွက်တဲ့အခါမှာလည်းပဲထိခိုက်ပွတ်တက်ပြီးတော့ထွက်သွားတာပဲအဲ့တော့ကျွန်တော်ကြီးကတော့သူကဒီထိတဲ့သဘောလေးကိုပဲစိတ်ကနော်တကယ်ဝရိယစိုက်ပြီးတော့တလက်ချက်ပြအောင်ကြိုးစားနေရတယ်ဒီထိတာလေးကိုဟိုနှုတ်ကလည်းညွတ်နေတာမျိုးသူကမပြောဘူးဒီထိတာကိုပဲတိတိတိတိနေအောင်လိုက်ပြီးတော့တိနေအောင်ကြိုးစားရတယ်ဒီထိမှုနဲ့တိမှုနဲ့နော်အများတန်းတွဲနေနိုင်အောင်ကြိုးစားရမယ်ဆိုရည်နေရတာသူကတော့ပြောနေကြပေးတတ်လို့လည်းဖတ်ဖို့မှာပါနားလည်းနားဖို့မှာပါထွေလီကာလီတွေလိုက်လို့မနေနဲ့ဗျာမထိမှုတိမှုကိုသာပဲအာယုံပြုတ်ပြီးတော့ဂရုစိုက်ပြီးတော့ကြိုးစားဇာပဲဆိုတော့ကြီးကတော့အများတန်းပြောတာပါပဲတိတရားရှိတာကိုဒီတရားရဲ့အစွမ်းကြောင့်အလိုလိုဆက်ပြီးတော့ပြီးသွားလိမ့်မယ်ကိုကဒီထိတာလေးကိုပဲဒလဇတ်တိအောင်ကြိုးစားပြီးရင်အသေးစိတ်ပြည့်နေနားလည်မှုကဒီအလုတ်ကပဲသူ့ကိုသင်ကြားသွားလိမ့်မယ်နော်အဲ့တော့ကိုရတောင်ဝန်ကဝင်တိုင်းထိတယ်ထိတိုင်းတည်အောင်ကြိုးစားမယ်ထွက်တိုင်းထိတယ်ထိတိုင်းတည်အောင်ကြိုးစားမယ်ဝင်တဲ့ခါမှာထိတယ်ကြိုးစားမှများလာတဲ့အခါကျတော့ဟောထိတဲ့သဘောလေးတွေကတစ်မျိုးတည်းတစ်ခုတည်းမဟုတ်ပါလားတတိပီးတတိတတိပီးတတိထိမှုတွေဆင်းဆက်မပြတ်ဖြစ်ပေါ်သွားတာကိုဟောဝင်လေတစ်ခုအတွင်းမှာကိုပဲနော်အဲ့လိုပဲထွက်လေတစ်ခုအတွင်းမှာလည်းပဲထိမှုသဘောတွေကတတိပီးတတိထိမှုပေါင်းများစွာကိုရဲ့ဉာဏ်ထက်ရင်ထက်တဲ့လောက်ကိုယ့်ရဲ့တမာတိတည်ရင်တည်တယ်လို့ဒီဖြစ်မှုတွေကိုပိုင်းခြားပြီးတော့မသိနိုင်ဘူးလားမသိနိုင်တယ်အဲ့ဒါကိုတတ်နိုင်တယ်မြတ်အသေးစိတ်သိအောင်ဇွဲနေပင်နဲ့ကြိုးစားရမယ်နော်ဦးဇင်းတို့အနာပါဒကမ္မထံဆိုတာကဇွဲဝရိယအလွန်ကောင်းမှသူကပေါင်းရောက်နိုင်တယ်ဆိုတဲ့အတိတ်ပဲလဲနားလည်ထားဖို့တော့လိုတယ်ပေါ့ခုဒီမှာမြတ်စွာဘုရားကဒီအာမနာပါဏဘာဝနာကိုပွားများခြင်းအတွေးတွေကိုဖျက်တော့ပြစ်လိုက်နိုင်ပြီလေအတွေးတွေကြောင့်စိတ်တွေကဆင်းရဲရတာရှင်ရတဲ့တွေ့တော့ရှင်ရသွားတာပါပဲ။ပူလျာတွေ့တော့ပူသွားတာပါပဲ။မရှုပ်ရှားတွေ့တော့ရှုပ်သွားတာပါပဲ။ကိုတွေ့တယ်လို့ကိုခံစားကြရတယ်လို့ပြောရင်တော့မမှားဘူးလို့ထင်ပါတယ်။ဟုတ်ရဲ့လား။ဒါကြောင့်ဒီအတွေ့တွေကြောင့်တရားဓမ္မတို့ဦးရှင်တို့တွေကအများကြီးစိတ်ဒုက္ခရောက်ကြရတာ။အများကြီးမှားရင်မှုတွေကိုဆက်ပြီးတော့ဖြစ်သွားစေတာ။ဒါကြောင့်ဒီအတွေ့တွေကိုဖျက်တော့ပြစ်လိုက်ခြင်းနဲ့ဆိုရင်ဘာကြိုးစားရလဲ။အာနာပါနာဘာဝနာကိုကြိုးစားရမယ်။ဟုတ်ရဲ့လား။ဒါကြောင့်ဒါလေးကိုအရှင်တို့ပေးတဲ့ပေါင်းတော်ကောင်းတို့ဆရာဘုရားကြီးရဲ့လုံလဝရိယတွေကိုမှီဖို့တော့မလွယ်ဘူးပေါ့ဗျာဟုတ်လားဆရာတော်ကြီးကတော့သူကတွားရထိုင်လျောက်ဣရိယာပုဒ်၄ပါးလုံးမှာသူကဒါပဲတည်ထိုင်တာတွားနေရင်လည်းဒါပဲတည်ဒါရှိနေတယ်မတည်နိုင်ရင်ကိုယ်ဝရိယညံ့လို့ဆရာကြီးကအလိုပဲပြောတာဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့ဒီအာနာပါနဘာဝနာဒီတတိယမြောက်ပွားများအထောက်ကျရမယ်ဘာဝနာတရားတဲ့၅ပါးမှဒီ၄ပါးမှ၄ပါးကိုပွားဆိုတာအခုဘယ်နှပါးရှိသွားပြီတော့သုံးပါးရှိသွားပြီနောက်ဆုံးပွားများရမယ့်ဘာဝနာကဘာလဲဆိုတော့အနိစ္စပင်ညာဘာဝေတ္တပါအတ္တမိမာနသမုဂ္ဂတာယတဲ့အတ္တမိမာနသမုဂ္ဂတာယငါဖြစ်နေတယ်လို့ထင်တဲ့ဒီအထင်ကိုဖယ်ရှားဖို့ရန်အလို့မှာအနိစ္စပင်ညာဘာဝေတ္တပါမမြဲဘူးဆိုတဲ့အမှတ်ပညာကိုထက်ကြီးလေးလေးဖြစ်အောင်ကြိုးစားအထောက်ရမယ်။နော်။မမြဲဘူးဆိုတာကိုတိတိနေတဲ့အတိတွေကိုထက်ကြီးလေးလေးဖြစ်အောင်ကြိုးစားရမယ်။အနိစ္စပညာ။အနိစ္စဆိုတာကမမြဲတာ၊ပညာဆိုတာကအမှတ်ရတာ။မမြဲတာကိုအမှတ်ရတဲ့သဘောကလေးခဏခဏဖြစ်အောင်ကြိုးစားတာကိုအနိစ္စပညာကိုပွားများပြီလို့ဆိုရင်။ဘာမှနားမလည်စရာတော့မရှိဘူးလို့ထင်တာပဲ။ဟုတ်လား။မမြဲဘူးဆိုတာကိုအမှတ်ရနေတဲ့သဘောလေးကိုခဏတိုင်းဖြစ်အောင်ကြိုးစားမယ်။စဉ်းစားကြည့်မယ်ဆိုရင်လည်းပဲတိတော့တိတာလို့မဆိုနိုင်ဘူးလား။ဘာတွေမြဲတယ်တကယ်ကဘာမှမမြဲဘူးအကုန်လုံးတော့အခုဒါပိဋကပေါင်းတော်ကောင်တို့အလုံးအခုဖြစ်ဖြစ်ခင်ဗျာတွေ့ကြုံခဲ့ခင်ဗျာအကုန်လုံးပြီးခဲ့တာပဲ။အခုဖြစ်နေတာလည်းပြီးသွားအောင်ပါပဲ။နောက်ဆက်ဖြစ်မှာတွေလည်းပြီးဆုံးဖြစ်ပျောက်သွားကြမှာကြည့်ပါပဲ။မြဲတဲ့အရာတစ်ခုမှမရှိပါဘူး။ပြောခဲ့တယ်၊သူခဲ့တယ်၊စားခဲ့တယ်၊တောက်ခဲ့တယ်၊တွေးခဲ့တယ်၊ကြံခဲ့တယ်၊ကြည့်ခဲ့တယ်၊မြင်ခဲ့တယ်၊နားထောင်ခဲ့တယ်၊အမျိုးမျိုးပါပဲ။ဟုတ်လား။အကုန်လုံးဟာဘာဖြစ်သွားတာတော့ပြီးဆုံးချုပ်ပြောက်သွားတာကြီးပါပဲ။ဒလက်ကျက်သွားတာပါပဲ။ဟုတ်ရဲ့လား။အဲ့ဒီသဘောတဘာဝကိုပေးတဲ့ပေါင်းတရကောင်တို့ဦးရင်တို့အမှတ်ရမယ်ဆိုရင်ဒါအနိစ္စပင်ညာမမြဲတာကိုသိတယ်။မမြဲတာကိုအမှတ်ရတယ်။ဒီနေရာမှာမမြဲတာကိုသိဖို့မြင်ဖို့ဆိုတဲ့နေရာမှာသတိပဋ္ဌာန်ဘာဝနာနည်းဖြင့်ကြိုးစားအထောက်တာဟာအကောင်းဆုံးအပြည့်စုံဆုံးလို့ဆိုရမယ်။ဟုတ်လား။ရုပ်ကာယတွေဖြစ်တိုင်းတည်အောင်ကြိုးစားရမယ်။ကာယ ानु ပတ္တနာသတိပဋ္ဌာန်။ခန္ဓာကျက်ဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းတည်အောင်ကြိုးစားရမယ်။ဝေဒနာ ानु ပတ္တနာသတိပဋ္ဌာန်။စိတ်တွေဖြစ်တိုင်းတည်အောင်ကြိုးစားရမယ်။စိတ်ဓာ ानु ပတ္တနာသတိပဋ္ဌာန်။ ဓမ္မတဘာဝတွေဖြစ်တိုင်းတည်အောင်ကြိုးစားရမယ်ဓမ္မနုပဒနာပရိဝိထအချင်းချုပ်ပြောရရင်ကိုယ်ခန္ဓာမှာအကြောင်းအားလျော်စွာဖြစ်ပေါ်နေတဲ့ဒီတဘာဝတရားတွေကိုဖြစ်တိုင်းတည်အောင်ကြိုးစားအထောက်ရမယ်ဖြစ်တိုင်းမှာတည်နေမယ်ဆိုလို့ရှိရင်ဒီဖြစ်ပေါ်လာတဲ့တဘာဝတရားတွေကပြီးဆုံးချုပ်ပြောက်သွားတယ်ဆိုတဲ့မငြင်းတဲ့သဘောကိုမသိတဲ့အကြောင်းဘာမှမရှိဘူးဖြစ်တိုင်းတော့တည်အောင်ကြိုးစားဖို့လုပ်ရပေါ့နော်အချိန်တိုင်းဒီမရွေးနဲ့ပေါ့နေရာတိုင်းနေရာမရွေးနဲ့ပေါ့အနေအထားတိုင်းဘာမှမရွေးနဲ့ဟုတ်လားဖြစ်နေတဲ့အချိန်မှာဖြစ်နေတဲ့သဘာဝတရားကိုအမှန်တိုင်းသိပြီနေအောင်ကြိုးစားအထောက်ရမယ်ဒါဆိုရင်မမြင်တဲ့သဘာဝကိုသိမြင်နားလည်မှုမကြီးဘူးလားကြီးတယ်အဲ့ဒါလို့လည်းကိုကမမြင်တဲ့သဘာဝတရားကိုကိုယ့်ရဲ့ဉာဏ်ထဲမှာဟိုရှုမြင်သုံးသပ်နိုင်တဲ့အစွမ်းတတ္တိလေးရှိဖို့လိုလာပေါ့နော်မမြင်ဘူးဆိုတာကိုသိတဲ့ဉာဏ်ကလည်းပဲပိဋကတ်သူတော်ကတော့ဟိုအလေးအကျင့်သူလည်းပဲရှိဖို့အရန်ကြီးကြီးတယ်လို့ဆိုရတယ်ဟုတ်ရဲ့နော်ဒီအဲ့လိုကြိုးစားအထောက်မှုတွေများလို့ဩသဘာဝတရားတွေဟာမမြင်တဲ့သဘောမျှတာဖြစ်တယ်ဆိုတာကိုသိတဲ့မြင်တဲ့ဉာဏ်တွေအားကြီးပြီးတော့နော်ဒီအနိစ္စတင်ညာကိုချက်ချင်းတည်းနဲ့ဖြစ်အောင်ကြိုးစားအထောက်မယ်ဆိုလို့ရှိရင်အတ္တမိမာနသမုခါတာရတယ်ငါဖြစ်နေတယ်ဆိုတဲ့အမြင်နော်ဒီအထင်မှားမှုကိုဖြစ်ကြောင်းနိုင်လိမ့်မယ်ပြန်လုံးနိုင်လိမ့်မယ်အဲ့ဒီမှာမြတ်စွာဘုရားကဗာဂတိဆက်ပြီးတော့ပြောထားတယ်ဆိုတော့အနိစ္စပင်ညာမိကြီးရအနိစ္စပင်ကြီးနော်အမြင်ကဘုအမှတ်ရနိုင်မယ်ဆိုလို့ရှိရင်အနတ္တပင်ညာတန်ထာတိရအနတ္တဆိုရင်နော်အမှတ်နော်ဒီအမြင်ဟာတီးလာလိမ့်မယ်မမြင်တာကိုတီးလို့ရှိရင်အမြင်တာကမရှိဘူးဆိုတာကိုတီးလိမ့်မယ်တန်ဖိုးမရှိဘူးဆိုတာကိုတီးလိမ့်မယ်လို့ပြောတာနော်ဘာတွေပဲဖြစ်လို့မှပြင်းနေတဲ့သဘောမရှိဘူးဆိုတာကိုပြင်ပများဆိုတာတကယ်တိလာပြီးမြင်လာပြီးဆိုလို့ရှိရင်လောကကြီးဟာဘာတန်ဖိုးမှမရှိတော့ဘာအနှစ်သာရမှမရှိတော့ဘာအကောင်းမှမဟုတ်တော့နော်ဒီအနတ္တသဘောတွေကိုတိလာတဲ့မြင်လာတဲ့သဘောတီးလာလိမ့်မယ်တဲ့အနတ္တပင်ညာတီးလာလိမ့်မယ်အဲ့လိုအနတ္တကိုတိပြီဆိုလို့ရှိရင်တော့ဟုတ်လားအနတ္တပင်ကြီးနော်ဒိဋ္ဌိဝဓမ္မိနိဗ္ဗာန်မြတ်မောဘုရား၌ပင်နိဗ္ဗာန်ချမ်းသာကိုရရှိလိမ့်မယ်တဲ့ဘာဘူးနိတ္တိရောက်လိမ့်မယ်အဲ့လိုတော့အတိအလင်းမြတ်စွာဘုရားပြောသွားတာနော်မမြင်ဘူးဆိုတဲ့အမတ်တင်ညာကိုပွားများမယ်ဆိုရင်အနတ္တတင်ညာတီးလာလိမ့်မယ်ဒါအနှစ်သာရမရှိတဲ့အရာတွေလို့နားလည်မှုကြီးလာတယ်အဲ့ဒါဆိုလို့ရှိရင်ဒိဋ္ဌိဝဓမ္မိဒီမြတ်ဘဝမှာပဲလုံးလုံးစင်မှာကိုပဲဟုတ်ရဲ့နော်အဲတကယ်ငြိမ်းချမ်းမှုကိုမရနိုင်ဘူးလားရနိုင်တယ်ဟုတ်လားဒါကြောင့်ပိဿပေါင်းတော်ကောင်းတို့ဒီအနိစ္စတင်ညာကိုမြင်အောင်မိမိတန်တာမှာစဉ်းစားတတ်အောင်နော်စိတ်ထဲမှာရှင်းရှင်းလင်းလင်းသိအောင်ကြိုးစားအထောက်ထားဖို့မလိုဘူးလားလိုတယ်အဲ့ဒါဆိုလို့ရှင်အတ္တမိမာနနော်ငါဖြစ်ဤဆိုပြီးမြန်မာပြန်ထဲမှာအဲ့လိုလေးတွေ့ရတယ်ဒီကတော့တို့ဦးကြီးလေးတွေကဒီရုပ်တန်တတ်တွေဖြစ်နေတာကိုဘာဖြစ်နေလဲလို့ထင်တာတော့ငါဖြစ်နေတယ်လို့ထင်တာမှန်ကငါဖြစ်နေတာလားရုပ်တည်နံတွေဖြစ်နေတာလားအဲသဘာဝတရားတွေဖြစ်နေတာသဘာဝတရားတွေဖြစ်နေတာဘာလို့ဖြစ်နေအောင်ဖြစ်เสียအကြောင်းတရားတွေရှိလို့ဖြစ်နေလားဟုတ်လားပြီးတော့ဖြစ်ပြီးပြီးပါပဲနောက်ထပ်ဆက်ပြီးတော့ဖြစ်เสียအကြောင်းတွေကဆက်ဆက်မပြတ်ရှိနေတာဆိုတော့ဆက်ဆက်ဖြစ်တယ်ဒီလိုသွားနေတာပဲသို့တော့အဲ့လာကိုဒကာမတို့ဦးရင်တို့ကဘယ်လိုထင်လို့ငါဖြစ်နေတယ်လို့ထင်အဲ့တော့မာနတွေကဝင်လာတယ်မထောင်သားမှုတွေဝင်လာတယ်မှားခြင်းမှုတွေဝင်လာတယ်အဲ့ဒီအမြင်မှားအဲ့ဒီအထင်မှားဒီမာနတရားတွေကိုထေရှားနိုင်ဖို့အတွက်အိဋ္ဌတင်ညာကိုပေါင်းများရမယ်မမြဲဘူးဆိုတဲ့အမှတ်ကိုပြန်ဖန်များစွာဖြစ်အောင်ကြိုးစားရမယ်ဒါဥစဉ်တို့သရုပ်ထမြောက်ကြိုးစားရမယ်ဘာဝနာတရားပေါ့ဟုတ်ရဲ့လားဒီပထမပေါင်းများရမှာကအတုပဘာဝနာဘာကိုပင်ရှားဖို့လဲဆိုတော့ယာကကိုပင်ရှားဖို့ဒုတိယပေါင်းများရမှာကမေတ္တာဘာဝနာဘာကိုပင်ရှားဖို့လဲဒေါသကိုပင်ရှားဖို့တတိယပေါင်းများရမှာကအာနာပါနတိဘာဝနာဘာကိုပဲရှားဖို့လဲဆိုတော့အတွေးတွေကိုပဲရှားဖို့ဝိတကုပိစီရာယနော်အတွေးတွေကိုပဲရှားဖြတ်တောက်ပြနိုင်ဖို့ဟုတ်ရဲ့လားအဲလေးခုမြောက်ပွားများရမှာကအနိစ္စပင်ညာမငယ်ဘူးဆိုတဲ့အမှတ်ဘာကိုပဲနှုတ်နိုင်ဖို့လဲဆိုတော့အတ္တိမာနသမုခန္တာယငါဖြစ်နေတယ်ဆိုတဲ့ဒီမာနအမြင်အထင်တွေကိုပဲရှားနိုင်ဖို့ဟုတ်ရဲ့လားဒါကြောင့်ပိဋကပေါင်းတော်ဟောလို့အဲ့ဒီဒေသနာကိုမြတ်စွာဘုရားဟောတော့မေဂိယမထေရ်မြတ်နော်မေဂိယအရှင်မထေရ်မြတ်နာယူပြီးတော့တရားဘာဝနာလို့ကိုကျူးစာအထုတ်တော့နောက်တော့ဉာဏ်နာဖြစ်တယ်ပေါ့ဟုတ်လားအဲ့တော့ဦးဇင်းတို့ဒီနေရာမှာဒီကနေ့ညပြောလိုက်တဲ့မေဂိယသုတ်တန်ရဲ့တကယ်လိုရင်းအနှစ်ချုပ်ကဘာလဲဆိုလို့ရှိရင် ဟုတ်လားဒီကရမတော့ဦးဇင်းတို့ရဲ့စိတ်တည်ကိလေသာတရားတွေကမလွတ်မြောက်သေးပါဘူးမလွတ်မြောက်သေးသမျှလွတ်လပ်တယ်ဆိုတာလည်းမဆိုနိုင်ဘူးငြိမ်းချမ်းမှုတကယ်ရတယ်လို့လည်းမဆိုနိုင်ဘူးပေါ့အဲ့တော့ဘာကြောင့်မလွတ်လပ်တာလဲလို့မေးရင်ကိလေသာတရားတွေရှိနေတယ်တန်ရောစဉ်ကျိုးဆဲချောင်းနဲ့ဒါချီနှောင်ထားတာကိုခံရတယ်ပေါ့ဒါဦးဇင်းတို့တဘာဝတရားတွေရဲ့တကယ်ဖြစ်နေတဲ့အနေအထားကိုဒါရှုမြင်သုံးသပ်တဲ့သဘောပေါ့နော်ဒီအဲ့ဒါကိုကိုကနားလည်ပြီးတော့ဒီစိတ်ကလေးကိရတာကနေလွတ်မြောက်သွားစေခြင်းနဲ့တန်ရောစဉ်ကျိုးတွေပြတ်ပြီးတော့လွတ်မြောက်သွားစေခြင်းနဲ့ဆိုရင်ဒီစိတ်တော်ဝိမုတ်တိစိတ်ရဲ့ကိရတာကလွတ်မြောက်မှုကိုရင့်ကျက်သွားစေတဲ့တရား၅မျိုးမိမိတဏ္ဍမှာရှိအောင်တည်အောင်ကြိုးစားရမယ်။တနည်းအားဖြင့်အဲ့ဒီတရား၅မျိုးမှာမိမိတည်နိုင်အောင်ကြိုးစားရမယ်။၅ပါးမှာတည်ပြီးတော့ပြီးတော့နောက်ထပ်ဆက်လုပ်ရအလုပ်ရှိသေးတယ်နော်။၄ပါးကိုပွားများရမယ်။ဒါပဲဟုတ်လား။၅ပါးမှာတည်ရမယ်၄ပါးကိုပွားရမယ်။ဒါဦးဇင်းတို့အနှစ်ထုတ်ပြောနေပြီနော်အဲ့တော့ငါးပါးမှတည်ရမယ်ဆိုတာကပထမမိတ်ဆွေကောင်းရှိရမယ်ဒုတိယသီလရှိရမယ်တတိယစကားကောင်းတွေကိုလွယ်လွယ်ကူကူကြားခွင့်ရရမယ်ဝရိယရှိရမယ်ပညာရှိရမယ်ငါးမျိုးပေါ့နော်အဲ့ဒီတရားငါးမျိုးမှာမိမိတို့တည်နိုင်အောင်ကြိုးစားရမယ်အဲ့ဒီငါးမျိုးမိမိတဏ္ဍာမှာတည်အောင်ကြိုးစားရမယ်ဟုတ်လားပြီးပြီဆိုတော့မှ၄ပါးကိုဆက်ပြီးတော့ပွားများရမယ်ကြာကကိုပေးချဖို့အတွက်အတုပဘာဝနာကိုပွားများရမယ်။ဒေါသကိုပေးချဖို့အတွက်မေတ္တာဘာဝနာကိုပွားများရမယ်။အတွေးတွေကိုဖယ်ရှားဖို့အတွက်အာနာပါနဘာဝနာကိုပွားများရမယ်။ငါဆိုငါဖြစ်နေတယ်ဆိုတဲ့အမြင်အတ္တမိမာနကိုဖယ်ရှားနိုင်ဖို့အတွက်အိဋ္ဌာပင်ညာကိုပွားများရမယ်တဲ့။ဒါဆိုလို့ရှိရင်ခုမျက်မှောက်ဘဝ၌ပင်ရင်ငြိမ်းချမ်းမှုအစ်စ်လို့ဆိုရတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်ရလိမ့်မယ်။ဟုတ်ရဲ့လား။ဒါကြောင့်ဒေသပေါင်းတော်ကောင်းတို့ဒီအေမီဒီယာတုတ်တန်တရားဒေသနာမှာလာရှိတဲ့ဒေသနာတော်နည်းများအတိုင်း၅ပါးမှာတည်ပြီးတော့၄ပါးကိုတွားများပြီးတော့နောက်ဆုံးအရိယာမဉ္ဇဉ်ဖွဉ္ဇဉ်ကိုရပ်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်မေတ္တာပို့ပြီးတရားဘာဝနာတရားပွဲကိုအဆုံးသတ်ကြရအောင်နော်ဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တတဗ္ဗဗုဒ္ဓံဥပဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တတဗ္ဗဓမ္မံဥပဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တတဗ္ဗသင်္ဂံဥပဝေနတရာဒုက္ခိဝန္တုတိဒေတောမင်္ဂံတင်တရားနာပိတ္တပေါင်းတော်လို့သာသာအာတမောတတဝအနန္တတုအာသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုရမြမင်္ဂလာဝါဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တမိမိတို့ခန္ဓာကိုယ်မှာဆောင်ကျက်နေကြကုန်သောနမိမိတို့အိမ်မှာဆောင်ကျက်နေကြကုန်သောနမိမိတို့တာဂနာမိမိတို့ကဘာမှာဆောင်ကျက်နေကြကုန်သောနာမြတ်ကောင်းနာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသိဆောင်လျှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဘုရားတို့ဘာဝေနကင်းကောင်ဝါလူတဲစုမကပွင့်တော်မူကြတယ်သို့တော်တော်သာပါပြေရှင်ကိုယ်တော်မြတ်တို့ရင်တခုတည်းသောအလုဘောတော်တို့ကြောင့်၎င်းသာဝတ္တမတို့ဘဝေနမယ်လီရန်ဖူလီရန်နိဗ္ဗာန်ပရိသေသောသောစေရန်တော်တရားတော်မြတ်တို့ရင်တခုတည်းသောအလုဘောတော်တို့ကြောင့်၎င်းသာဝတ္တမတို့ဘဝေနမေကထံလေးရောက်ပရထံလေးရောက်သောသောရှင်တော်ရိယတံဃာရှင်မြတ်တို့နှင့်၎င်းတိလကုန်တမတိကုန်ပညာကုန်တို့နှင့်ပြည့်စုံသောမူကြတဲ့သမုဒိတံဃာအရှင်ကောင်းအရှင်မြတ်ပေါင်းတို့ရဲ့တဘုဒ္ဓေသောအာလုဘောတော်တို့ကြောင့်၎င်းတရားနေရောညပါပေခါမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းမာချမ်းသာရင်ရှိကြကုန်သည်ဘဝတို့ကောင်းစွာမသေးဖြစ်တော်မူကြပါစေတည်းတည်း